to the Voice of America in Burmese.
Mingla menne khin ma shin. Washington myo ro VOA American tan ga ni 2020 pye ni February la 13 ye Myanmar naingan kle tangay mya ni cha ta patin ni nen ne khin a season go Myanmar san no chain menne 6 nai ga ni 9 nai thi light meter 32 40 48 tu ga ni dai yai thong lwin twa ma ba Facebook sa myan na phit de VOA Burmese news ga ni le dai yai na sin nai ma re shin. Tama engine nai ma
ကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့အဆိုးဆုံးအခြေအနေကိုကြော်ပြီးလို့ပြောဖို့အချိန်စောသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်လူမှုကွန်ရက်တွေမှာမရိုးသားတဲ့လောရက်တွေအတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကအကောင့်တွေကိုပိတ်လိုက်တဲ့အကြောင်း Facebook ကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကူစော်ဝင်လိုက်တဲ့သူကြေညာပေးသွားမှာပါ
ကောင်းပါပြီရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတရုတ်မှာအရှိန်ရော့သွားတဲ့အကြောင်းကြားဘူးလည်းရှိပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အန်ဒီရဲ့အတွက်ဆက်ပြီးစိုးရင်ရတဲ့အခြေအနေအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ဒီရက်ထဲမှာဆိုလို့ချင်းစားတောက်ဆိုင်တွေလည်းဝင်လာများတယ်ပေါ့နော်။ဘာလို့လဲဆိုတော့စားတောက်ဆိုင်တွေမှာကျွန်တော်မြန်မာအများစုကအလုပ်လုပ်နိုင်ကြတဲ့ခါကြတော့လေ
။ဒါကတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကြော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ဘလော့ဂါတွေပြောသမျှစတာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်တွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါရှင်။
တရုတ်နိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ဟာအဆိုးဆုံးအခြေအနေကိုကျော်ပြီးလို့ပြောဖို့အချိန်စောသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တည်ငြိမ်စပြုလာပေမဲ့သတိကြီးကြီးထားစောင့်ကြည့်သွားဖို့လိုတဲ့အကြောင်း WHO ကြီးကပြောဆိုလိုက်တာပါ။
Even at the flames of one outbreak begin to die down, we're fighting another fire front.
ကူးစက်မှုမိသားတခုငြိမ်းစားပြုတဲ့အချိန်မှာပဲနောက်ထပ်9နေရာလောက်မှာရင်ဆိုင်နေရာဆက်ဖြစ်တဲ့အကြောင်းဒလွေးကျုံညွန်ချားရေးမှုကြောင့် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြောဆိုထားတာပါ COVID-19 လို့တရားဝင်အမည်ပေးထားတဲ့ဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာဂျနီဗာစံတော်ချိန်ဗိုလ်ထုံးနယ်မနက်ပိုင်းအထိ1114ယောက်ရှိခဲ့ပြီးကူးစက်သူ4,430ထိရှိခဲ့တယ်လို့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း24နိုင်ငံမှာသေဆုံးသူ2ဦးနဲ့ကူးစက်သူ442ယောက်ရှိတဲ့အကြောင်းလည်းပြောဆိုသွားပါတယ်။အချိန်နဲ့မှာပဲအမေရိကန်အပျော်စီးသမောဝက်စတာဒမ်ကိုကမ္ဘောဒီးယားနိုင်ငံကကန့်ကွက်ခွင့်ပြုဖို့သဘောတူခဲ့တဲ့အပေါ်မှာလည်းချီးကျူးခဲ့တာပါ။ဗိုင်းရပ်စ်ပိုးကူးစက်မှာကိုစိုးရိမ်မှုတွေကြောင့်အာရှဒေသကစိတ်ကင်းတော်များမှာလက်မခံခဲ့ပဲဖြစ်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးကမ္ဘောဒီးယားနိုင်ငံကလက်ခံခဲ့တာနိုင်ငံတကာမှာညှဉ်းပန်းမှုကိုပြတ်သားတဲ့စံနမူနာကောင်းတစ်ခုဖြစ်နေလဲပြောဆိုလိုက်ပါတယ်။ယောဂကူးစက်ပြန့်ပွားမှုအန်ဒီယေကိုတုံ့ပြန်ရမှာလူပုဂ္ဂိုလ်တူးချင်းကိုပဲဖြစ်ဖြစ်နိုင်ငံတစ်ခုကိုပဲဖြစ်ဖြစ်ခွဲခြားသတ်မှတ်ဆက်ဆံတာမျိုးဟာအကောင့်ထက်အစိုးရကိုသာဥတီစေနိုင်တယ်လို့လည်းဒလွေးချူကြီးကသတိပေးပြောဆိုခဲ့ပါတယ်
။တိကသမရရှိချင်းဖြင့်ဟာအာနာယကွန်မြူနတီပါတီခေါင်းဆောင်တွေကိုဗိုလ်ထုနေ့ကဆင့်ခေါ်ပြီးကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိစ္စဆက်လက်ဆောင်ရွက်ဖို့အတွက်ပြောဆိုခဲ့တဲ့တစ်ချိန်တည်းမှာပဲဒီဗိုင်းရပ်စ်ကြောင့်အယောလာနေတဲ့တိုင်းပြည်စည်းဝါးပြန်လဲဥမော့ရေးနဲ့ဆိုင်တဲ့နိလနဲ့ကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းယောဂဘိုကူးဆက်သူအရေးအတွက်ဟာကျဆင်းလာကြောင်းစီယိုဘွဲအတွင်းကွန်မြူနတီပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်တွေကိုသမရရှိကပြောကြားခဲ့ပါတယ်။ဒီရလဟာပဲပေါင်းစုံကခက်ခဲစွာလှုပ်ဆောင်ခဲ့ရခြင်းရဲ့အကျိုးကျေးဇူးဖြစ်တယ်လို့သမရရှိကပြောကြားခဲ့ကြောင်းဆင်ဟွာသတင်းမှာကိုကာဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ရေးပြင်းထန်စွာကြိုးစားလှုပ်ဆောင်ရမယ့်အဆင့်ကိုရောက်လာနေပြီဖြစ်ကြောင်းလည်းသမရရှိကပြောခဲ့တယ်လို့ဆိုပါတယ်။ပါတီကောင်းဆောင်နေအနေနဲ့အခုနှစ်အတွက်လူမှုဖွံ့ဖြိုးရေးစီမံကိန်းအနေနဲ့စီးပွားရေးစီမံချက်တွေပြည့်မီအောင်လုပ်ဆောင်ကြဖို့အပြင်အာရော့လာနေတဲ့တိုင်းပြည်စီးပွားပြန်လည်ဥမော့ရေးအတွက်အခွန်လျှော့ကောက်တာ၊ငှားရမ်းကတွေလျှော့ချတာအပါအဝင်တခြားလိုအပ်ချက်တွေကိုလုပ်ဆောင်ကြဖို့သမရရှိကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒီတော့တွင် COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ1,114ဦးရှိသွားပြီဖြစ်ကြောင်းတရုတ်ကျန်းမာရေးအရာရှိတွေကပုံထိုးနေမှာကြေညာခဲ့ပါတယ်။
နိုဝင်ဘာလမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရေးကြိုးပမ်းနေတဲ့ကိုဇယ်ရီယာအခုခါနောက်ထပ်ပါတီရင်းရွေးကောက်ပွဲတွေကျင်းပမဲ့နီဗာဒါပြည်နယ်နဲ့တောင်ကရိုလိုင်းနားပြည်နယ်တွေကိုအာရုံစိုက်နေကြပါပြီ။နီဗာဒါပြည်နယ်မှာပါတီရင်းရွေးကောက်ပွဲကိုဖေဖော်ဝါရီလ22ရက်နေ့ကျင်းပမှာဖြစ်ပြီး တောင်ကယ်ရိုလိုင်းနားပြည်နယ်မှာတော့သတင်းတစ်ပတ်ဆော်ပြီးကျင်းပမှာပါ။အမေရိကန်နောက်ပိုင်းကနီဗာဒါပြည်နယ်နဲ့အတ္လန်တစ်ကမ်းရိုးတန်းဒေသကတောင်ကယ်ရိုလိုင်းနားပြည်နယ်တွေမှာတော့အစောပိုင်းကျင်းပတဲ့အိုင်အိုဝါပြည်နယ်နဲ့နယူးယောက်ရှားပြည်နယ်တွေလိုမဟုတ်ပဲလူမျိုးရေးအခြေခံတွေကွဲပြားတဲ့မဲဆန္ဒရှင်တွေနဲ့ကြုံကြရမှာပါ။အင်္ဂါနေ့ကနယူးယောက်ရှားပြည်နယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့သူကိုယ်သူဆိုရှယ်ဒီမိုကရက်ဖြစ်ခံယူထားတဲ့ဗမာပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကအင်ဒီယားနာပြည်နယ်ဆော့သ်ဘန်မြို့တော်ဝင်ဟောင်းလက်ဖြစ်တမနာလောင်းအဖြစ်ရှင်ပြိုင်မှုကြိုးပမ်းသူတွေနဲ့လိင်တူဆုံမဲ့သူအဖြစ်တရားဝင်ကြေညာထားသူလည်းဖြစ်တဲ့ပစ်ဖူဒီကစ်ကိုကပ်ပြီးတော့နိုင်သွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲစကားစစ်ထိုးဝဲမှာပြင်းပြင်းထန်ထန်ဆွေးနွေးခဲ့တဲ့မင်းနီဆိုတာပြည်နယ်ထက်လွတ်တော်အမတ်အေမီကလိုဘူရှာကတော့တတိယနေရာရခဲ့ပြီးမက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမတ်အဲလစ်ဘတ်ဝါရန်ကတော့ဆုတ်ထနေရာရခဲ့တာပါ။အိုင်ဝါပြည်နယ်မှာဆုတ်ထနေရာမှာရှိနေခဲ့တဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကတော့အခုနောက်ဆုံးနယူးယောက်ရှမ်းပြည်နယ်မှာပြင်စမနေရာထိကျဆင်းသွားခဲ့တာပါ။ဒါပေမဲ့လည်းရှင်ပြိုင်မှုတွေအဆုံးမသတ်သေးတဲ့အကြောင်းဒုသမဟောင်းဘိုင်ဒန်ကတောင်ကယ်ရိုလိုင်းနားပြည်နယ်ကိုလံဘီယာမြို့မှာပြောဆိုသွားပါတယ
်။အီရန်နိုင်ငံကိုတိုက်ခိုက်ခြင်းလွတ်တော်ကိုအရင်အသိပေးအကြောင်းကြားရမယ်ဆိုတဲ့သမရရဲ့လုတ်ပိုင်권ကိုကန့်သက်ထားတဲ့ဥပဒေမူကြောင်းကိုအထက်လွတ်တော်အနေနဲ့ပယ်ချပေးဖို့သမရဒေါ်နယ်ထရမ့်ကဗိုလ်ထုနေမှာတိုက်တွန်းလိုက်ပါတယ်။သူရဲ့စစ်ပြုတ်ပိုင်권အာဏာဟာတိုင်းပြည်လုံခြုံရေးအတွက်ရေးကြီးကြောင်းသမ္မတထရန့်ကပြောပါတယ်။တိုင်းပြည်လုံခြုံရေးအတွက်ရေးကြီးတာကြောင့် Iran War Power Resolution လို့ဆိုတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့ထောက်ခံမဲ့မပေးဖို့သမ္မတထရန့်က Twitter လူမျိုးကွန်ရက်ကတစင်ရေးသားလိုက်တာပါ။ Iran နဲ့ပတ်သက်လို့ကောင်းမွန်စွာကင်တွယ်ဆောင်ရွက်နိုင်တာကြောင့်ကိုယ့်ဘက်ကအားနည်းကြောင်းပြဖို့အချိန်မဟုတ်ကြောင်းလည်းသမ္မတထရန့်ကပြောပါတယ်။အီရန်ကအထင်ကရဗိုလ်ချုပ်ကြီးကာစင်ဆိုလီမာနီကိုတတ်ဖြတ်လိုက်တဲ့အပေါ်အမေရိကန်ပြည်သူတွေကထောက်ခံကြောင်းလဲထရမ့်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။အီရန်ဗိုလ်ချုပ်ဘက်ဒါလီဇေကအထွတ်မှာလှုပ်ကြံတတ်ဖြတ်ဖို့သမ္မတထရမ့်ကပြီးခဲ့တဲ့လအတွင်းအမင်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေမူကြောင်းကိုအထက်လွှတ်တော်ကကြာသပတေးနေ့မှာမဲခွဲဆုံးဖြတ်ကြမယ်လို့မျှော်လင့်ရပြီးအမှတ်တရရှိတဲ့အထက်လွှတ်တော်အတွင်း Republican အမှတ်3ဦးက Democrat 49ဦးနဲ့ပူးပေါင်းမဲပေးလိမ့်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။အခုအထက်လွှတ်တော်မှာရောက်နေတဲ့ဥပဒေမူကြမ်းဟာစစ်ကြေညာရေးဆိုင်ရာကိစ္စရပ်တွေမှာလွှတ်တော်ရဲ့လုတ်ပိုင်권အပြည့်အဝကိုပြန်လည်ရယူလိုက်ခြင်းဖြစ်ကြောင်းဒီဥပဒေမူကြမ်းကိုပူးတွဲအဆိုပြုခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်မှတင်ကင်းကပြောပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 9335လိုက်တိုမီတာ40 kHz 9839ညာလိုက်တိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် Few American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လူမှုကွန်ရက်တွေမှာမရိုးသားတဲ့လူရက်တွေအတွက်မြန်မာနိုင်ငံအပါဝင်နိုင်ငံတချို့ကအကောင့်တွေကိုပိတ်လိုက်တဲ့ကြောင်း Facebook ကကြီးညာလိုက်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးသူတွေကိုပြစ်မှတ်ထားပြီးမြန်မာနဲ့ဗီယက်နမ်နိုင်ငံတွေမှာခြေစိုက်ထားတဲ့အကောင့်အထုတွေကနေကြိုးပမ်းခဲ့တဲ့အကြောင်းလဲဗိုလ်ထုတွေက Facebook ရဲ့လုံခြုံရေးမူဝါဒဆရာအကြီးကဲနတနီယယ်ကလက်ရှာကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါဗိုလ်ထုတွေ့ရှိတဲ့အကောင့်တွေဟာသူတို့ဘယ်သူဘဝဖြစ်ကြောင်းမသိအောင်ဖုံးကွယ်ထားတာတွေ့ရတယ်လို့လည်းပြောဆိုထားပါတယ်စီကန်ချူပေါက်ခဲ့တဲ့အတွက်မြန်မာနဲ့ဗီယက်နမ်နိုင်ငံတွေက Facebook အကောင့်73ခုနဲ့စာမျက်နှာ10ခုကိုဖယ်ရှားလိုက်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားတာပါဘသူဘဝမှမသိရသူတွေကအကောင့်တွေသုံးပြီး Facebook စာမျက်နှာတွေမှာတိကျလွတ်လပ်တဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းဖြစ်ဖန်တီးထားတဲ့အကြောင်းနဲ့တခြားလုပ်ငန်းတွေနဲ့ဝန်ဆောင်မှုတွေကိုဝေဖန်တိုက်ခိုက်တာတွေရှိတယ်လို့လည်းပြောဆိုထားပါတယ်။နောက်ကွယ်ကကြိုးကင်နေသူတွေကဘသူဆိုတာမသိအောင်ဖုံးကွယ်ထားပေမဲ့ Facebook ကစုံစမ်းဖော်ထုတ်ရမှာတော့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေဖြစ်တဲ့မြန်မာနိုင်ငံက Mytel နဲ့ VN နိုင်ငံက Viettel အပြင် VN ကြော်ညာလုပ်ငန်း Keep itcommunication ကိုပတ်သက်နေတာတွေ့ရတဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားတာပါ Facebook ရဲ့ထုတ်ပြန်ချက်မှာပဲမြန်မာနိုင်ငံကဖယ်ရှားလိုက်တဲ့စာမျက်နှာတချို့ကို screenshot ကူးယူထားတဲ့ပုံတွေနဲ့တကွဖော်ပြထားပါတယ
်စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေနဲ့စီးရီးယားအစိုးရကိုလိုလားတဲ့ပြည်သူစစ်တွေဗိုလ်ထုတွေကတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကမစ်လီမြို့အနီးကခိဘက်အမိုရွာမှာအမေရိကန်တပ်ဖွဲ့တွေကင်းလက်နေစဉ်တိုက်ပွဲဖြစ်ပွားခဲ့တာလို့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားအစိုးရကိုလိုလားတဲ့စစ်ဆေးရေးဂိတ်အနီးရောက်တဲ့အချိန်အမည်မသိတနတ်သမားတွေကသူတို့ကိုပြစ်ခတ်တာကြောင့်အခြေအနေတွေတည်ငြိမ်အောင်စူးစမ်းလုပ်ဆောင်တာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်း ပြန်လည်းပြစ်ခတ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်တပ်ဖွဲ့တွေကပြန်လည်းပြစ်ခတ်ပြီးတဲ့နောက်စခန်းရှိရာကိုပြန်ခဲ့တယ်လို့ဆိုပါတယ်။ပြစ်ခတ်မှုတွင်အရသားတဦးသေဆုံးပြီးနောက်တဦးထိခိုက်ဒဏ်ရာရသွားတယ်လို့စီးရီးယားအစိုးရပိုင်းမီဒီယာကဆိုပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေဘက်ကတဦးမှသေဆုံးခြင်းမရှိကြောင်းအမေရိကန်စစ်တပ်ကပြောကြားလိုက်ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အမေရိကန်တပ်ဖွဲ့တွေရှေ့ဆက်လို့မရအောင်ပြည်သူစစ်တွေဘက်ကမိုးပေါ်ထောင်ပစ်ခတ်ခဲ့တာကြောင့်အမေရိကန်တပ်ဖွဲ့တွေဘက်ကနေမိဂိုးပုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။လူဦးတဦးသေဆုံးပြီးအခြေအနေတွေဟာတင်းမာနေကြောင်းလဲစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ
်။ UN ကIS အစ္စလာမ်ဆွေးနွေးအုပ်စုကိုတက်ခတ်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေပို့ချပေးနေတဲ့တင်တန်းချို့ကိုလွှဲပြောင်းတာဝန်ယူဖို့မြောက်အတ္တန်ဒိတ်စာချုပ်ဖွဲ့နေတို့ကမူအားဖြင့်လက်ခံလိုက်တဲ့အကြောင်းအတွင်းမှုချုပ်ယန်စတူဒန်ဘတ်ကပြောလိုက်ပါတယ်။ဘရက်ဆဲမှာမာမိတ်ဖွဲ့ဝင်ကော်ဝေးဝန်ကြီးရဲ့အစည်းအဝေးပြီးဖိုရုနေမှာကျင်းပတဲ့တင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာပါ။ညွန်မောင်းဖွဲ့ကလက်ရှိပို့ချပေးနေတဲ့တင်တန်းချို့ကိုလွှဲပြောင်းယူဖို့ပါဝင်တဲ့အကြောင်းလည်းနေတို့အတွင်းမှုချုပ်ကပြောဆိုထားပါတယ်။ရှေ့လယ်ပိုင်းဒေသမှာဥရောပမာမိတ်တွေပုံမတော်ဝင်ယူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်တောင်းဆိုထားတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့တာဝန်တချို့ကိုလွှဲပြောင်းယူမှာဖြစ်ပါတယ
်။အမေဇုန်ဒေတာတွင်တရားဟောဆရာရှားပါနေတဲ့အတွက်အိမ်အောင်ပြုတ်ပြီးတဲ့အမျိုးသားတွေကိုတိုက်ခါတော့အနှင်းပေးဖို့တောင်းဆိုချက်ကိုပိုဟမင်းကြီးဖရန်စစ်ကဗိုလ်ထုနဲ့မှာပယ်ချလိုက်ပါတယ်။ဒါဟာပိုဟမင်းကြီးအဖြစ်ခန့်အပ်ခံရပြီးတဲ့နောက်ပိုင်းသူ့အတွက်အကြီးမားဆုံးသောဆုံးဖြတ်ချက်လည်းဖြစ်ပါတယ်။လက်ထက်အမေရိကန်ဖုန်းတော်ကြီးတွေကပြီးခဲ့တဲ့နှစ်မှာတင်သွင်းခဲ့တဲ့အဲ့ဒီအဆိုပြုချက်ဟာတရားဟောဆရာတွေအနေနဲ့အိမ်အောင်ပြုတ်ခွင့်မရှိဘူးလို့ရာဇဝင်ပေါင်းများစွာယုံကြည်ထားခဲ့တဲ့တိတ္တသမ3ဘီလီယံရှိတဲ့ရိုမန်ကက်သလစ်ဘာသာဝင်တွေအကြားစိုးရင်စရာဖြစ်စေခဲ့ပါတယ်။အပြန်အလှန်ညှဉ်းပန်းမှုတွေနဲ့ဗာတီကန်မှာကျင်းပတဲ့ဆွေးနွေးပွဲအတွင်း128မဲ50မဲနဲ့မဲခွဲဆုံးဖြတ်ပြီး3လအကြာမှာပိုယမ်မင်းကြီးဖရန်စစ်ကသူ့ရဲ့သဘောထားကိုကြေညာချက်ထုတ်ပြန်လိုက်တာပါ။ဗုဒ္ဓနေ့ကထုတ်ပြန်တဲ့32မျက်နှာပါကြေညာချက်ထဲမှာလက်တင်အမေရိကန်ဖုန်းတော်ကြီးတွေအဆိုပြုထားတဲ့အချက်ကိုထည့်သွင်းဖော်ပြထားခြင်းမရှိပါဘူး။အဲ့ဒီအဆွေပြုချက်အရာအသက်အရွယ်ကြီးရင်နေပြီးမိသားစုနဲ့တည်ငြိမ်စွာရှိနေပြီးဝေးလံခေါင်ဖျားတဲ့ဒေသတွေမှာကက်သလစ်တိုင်ဝမ်အတွက်ခေါင်းဆောင်အဖြစ်ယက်တီပြနိုင်တဲ့ဖုန်းတော်ကြီးမဟုတ်သေးတဲ့ဒီကန်တွေကိုတိတ်ခါတော်ရဖုန်းတော်ကြီးတွေအဖြစ်ခတ်အပ်တာဝန်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ
်။ကိုအောင်လွင်ဦးနဲ့ကိုစောဝင်းလိုက်ပါရှင်။ကြာသပတေးနေ့နဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါ။တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1100ကျော်လာပြီဖြစ်ပေမဲ့ရောဂါပိုးကူးစက်သူအရေအတွက်ဟာ2ရက်ဆက်တိုက်ကြာဆင်းလာနေကြောင်းတရုတ်အာဏာပိုင်တွေကပြောဆိုလိုက်တဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်မှုဟာအခုလနှောင်းပိုင်းမှာပြန်ကျသွားမယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။ဒီအကြောင်း AFP သတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါ။
ဒီအဆိုရကသူ့နိုင်ငံအတွင်းယောဂပုကုစမှုကိုထိ ंछ ုံနိုင်မှုစ조사နေတဲ့အချိန်မှာပဲဂျပန်စစ်ကမ်းမှာကတ်ထားတဲ့အပန်းဖြေအပျော်စီးသင်္ဘောပေါ်ကကုဆက်သူအရေးအတွက်ဟာ184ဦးအထိရှိလာတာကြောင့်ဒါဟာတရုတ်နိုင်ငံပြင်ပမှာယောဂပုကုစမှုအများဆုံးနေရာဖြစ်လာပါတယ်။ဒီဗိုင်းရပ်စ်ဟာအင်မတန်ကြောက်မွက်ဖွယ်ကောင်းတဲ့အန္တရာယ်ဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားပေမဲ့ဒါကိုလက်တွေ့ထိ ंछ ုံနိုင်တဲ့အခြေအနေရှိကြောင်းပြောပါတယ်။သေဆုံးသူအများစုနဲ့ယောဂပုကုဆက်ခံရသူအများစုတို့ဟာဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တိုင်းပြည်အလဲပိုင်းဟူပေးပြည်နယ်ရဲ့မြို့တော်ဝူဟန်မှာဖြစ်ပါတယ်။ဟူပေးပြည်နယ်အတွင်းကလူပေါင်း56သန်းလောက်ကိုအာဏာပိုင်တွေကဝင်ထွက်သွားလာခွင့်ပိတ်ပင်ထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ကာယောဂါဇိုးကြီးကြောင့်ကမ္ဘာဒုတိယစီးပွားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာမူလကခန့်မှန်းထားတဲ့900ခန့်နှုန်းကနေလျော့ကျပြီး 3.2 ခန့်နှုန်းကနေ400ခန့်နှုန်းလောက်အထိပဲဖွံ့ဖြိုးတိုးတက်မဲ့အလားအလာရှိကြောင်း ANZ ဘဏ်ကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ကောင်းမွန်တဲ့လက္ခဏာတစ်ခုကတော့ဟူပေးပြည်နယ်အတွင်းဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ2ရက်ဆက်တိုက်အဖြစ်ကြာဆင်းလာနေကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောကြားလိုက်တဲ့ကိစ္စပါ။ရောဂါပိုးကြောင့်သေဆုံးသူနဲ့ကူးစက်သူနောက်ဆုံးအရေအတွက်ကိုတော့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရမီဖန်းကအခုလိုပြောပြပါတယ်
။ရှင်ယော确诊病例38800例其中重症病例8204例
လက်ရှိမှာဗိုင်းရပ်စ်ကူးစက်သူ38800ရှိနေတာမှာအဲ့ဒီတဲက1204ယောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်။စုစုပေါင်းလူနာ4840ကိုပျောက်ကင်းအောင်ကုသပေးနိုင်ပြီးဆင်းရဲဆင်းရဲပေးလိုက်ပြီးဖြစ်ပါတယ်။အခုချိန်ထိသေဆုံးသူရေအတွက်ကတော့1113ယောက်ရှိသွားပါပြီ
။ဖေဖော်ဝါရီလ17ရက်နဲ့12ရက်အကြားဗိုင်းရပ်စ်ဖိုးကူးစက်သူအရေအတွက်ရော့ကျသွားတဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ်
။新增确诊病例2015例其中湖北1638例
တရက်တွင်းယောဂပုကုသသူအရေအတွက်စုစုပေါင်း2015ယောက်ရှိခဲ့တာမှာအဲ့ဒီထက်က1638ယောက်ဟာဟူပေပြည်နယ်ကဖြစ်ပါတယ် နောက်ထပ်တိုးလာတဲ့စိုးရိမ်ရတဲ့အနေအထားရှိသူလူနာတွေနဲ့ပတ်သက်လို့တော့ဟူပေပြည်နယ်အတွင်းမှာ698ယောက်ရှိပါတယ်။ပြည်နယ်ပေါင်း12ခုမှာကူးစက်လူနာအရေအတွက်44ယောက်ရောကျသွားပြီးတနိုင်ငံလုံးအတိုက်အတာနဲ့ဆိုရင်881ယောက်ရှိပါတယ်
။ဟူပေပြည်နယ်ပြင်ပမှာဗိုင်းရပ်စ်ဖိုးကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့သတင်းပတ်အတွင်းတောက်လျှောက်ကျဆင်းလာနေတယ်လို့ဆိုပါတယ်။ရေဘူးအားဖြင့်ယောဂဘုတ်ကူးစက်သူအရေအတွက်ဟာကျဆင်းလာနေတယ်လို့ပြောလို့ရနိုင်ကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကအထင်ကရသိပ္ပံပညာရှင်တူဖြစ်သူဇုံနန်ရှန်းကလည်းပြောပါတယ်။ဒါပေမဲ့ကြိုတင်ခံမှန်းချက်တွေမထုတ်ခင်ထွက်လာတဲ့အချက်အလက်တွေကိုအနိကစောင့်ကြည့်ကြဖို့လိုအပ်ကြောင်းဩစတြေးလျနိုင်ငံကကျန်းမာရေးအရာရှိချုပ်ဘရန်ဒန်မာဖီကဩစတြေးလျသတင်းဌာနကိုပြောကြားခဲ့ပါတယ်။ဒီတော့တွင်နိုင်ငံအများအပြားကတရုတ်ပြည်ကလာတဲ့သူတွေကိုဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးလေကြောင်းလိုင်းအတော်များများကလည်းလေရင်ပြန်သားမှုတွေကိုရပ်ဆိုင်းထားလိုက်ပါတယ်အခုအချိန်ထိတော့ဗိုင်းရပ်စ်ဆိုးကူးစက်ခြင်းခံရတဲ့နိုင်ငံပေါင်း2000ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ကုဆော်ဝင်းလိုက်ပါရှင်အခုလိုတရုတ်နိုင်ငံမှာယောဂါပိုးကူးစက်သူအရေအတွက်ကြာဆင်းလာခဲ့တယ်ဆိုပေမဲ့ကူးစက်မှုအန္တရာယ်ကြီးမားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးထားတဲ့ထိုင်းနိုင်ငံမှာတော့တာဝန်ရှိသူတွေကထိထိရောက်ရောက်အကာအကွယ်မပေးနိုင်ပါကိုစိုးရိမ်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်အတွက်ရတမအေးလဲဖြစ်နေကြတဲ့အကြောင်း VOA သတင်းနောက်စတီဗ်ဆန်ဖော့တ်ထိုင်းနိုင်ငံကသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်ခီးသွားတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်မထားတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လတည်းမှာပဲတရုတ်နိုင်ငံသားအများပြားဝင်ရောက်ခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်အန္တရာယ်စိုးရိမ်စရာအကောင်းဆုံးနိုင်ငံတစ်နိုင်ငံဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေယူဆထားပါတယ်။ဒါပေမဲ့လည်းကူးစက်သူအရေအတွက်နှေးပါပြီးအစိုးရကလည်းအကန့်အသတ်နဲ့သာသတင်းတွေကိုထုတ်ပြန်နေတာကြောင့်လွန်သစ်ကြုံကောင်းတော့လို့မီဒီယာသမားတွေကစိုးရိမ်နေကြပါတယ်
။ Hey khao to neung to neung jun jun banyakat man tong
တောင်းရင်ရှိသူတွေအနေနဲ့လုံးဝထိန်းချုပ်နိုင်တဲ့အချိန်အထိပုံမှန်သတင်းထုတ်ပြန်ပေးစီခြင်းပါတယ်။ဗိုင်းရပ်စ်ပိုပြန်ပေါ်လာရင်လည်းကိစ္စမရှိပါဘူး။အခုလိုအချိန်မှာတော့တောင်းရင်ရှိသူတွေအနေနဲ့အရေးပေါ်ကိစ္စတစ်ခုလို့သဘောထားအသင့်တာပါ။ဒါမှလည်းကျမတို့အနေနဲ့သတင်းအချက်အလက်တွေပြည့်ပြည့်စုံစုံရရှိပြီးတော့အကာအကွယ်ပေးနိုင်မယ့်သတင်းတွေကိုလည်းပြည့်သက်ကိုပေးနိုင်ပါမှာ
။ဂျာမန်ခီးသွားမက်တီးယပ်စ်မိုကလာတို့လိုထိုင်းနိုင်ငံမှာရောက်နေတဲ့ခီးသွားတချို့ကတော့ယောဂါရနေတဲ့သတိပေးချက်တွေကိုအင်လန်းညွန်တွေကဘာသာစကားပေါင်းစုံနဲ့အသိပေးတယ်လို့ပြောပါတယ်
။ They in Thai and China, Korean, Japan.
ထိုင်းတရုတ်ကိုရီးယားဂျပန်ဘာသာတွေနဲ့ကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ဘယ်လိုလုပ်ရလဲဆိုတာပြောပါတယ်။လက်ကိုတန်းတန်းရှင်းရှင်းထားဖို့လက်ဆေးဖို့ဆိုတာတွေကတော့ကျွန်တော်တို့ဂျာမနီနိုင်ငံမှာကတည်းကသိခဲ့တာပါကျွန်တော်တို့အတွက်တော့အဆင်ပြေပါတယ
်ဘယ်ဂျင်နိုင်ငံကခီးသွားနီကီဝေါ်ကနာဆာကတော့ကို့ဘာသာသတိထားတယ်လို့ဆိုပါတယ
် There's not much news about it but I guess that's all right
ဒီနေ့သိပြီးတော့ပြည်ပြည်စုံစုံမသိရပေမဲ့လေဒီမှာသိပြီးတော့များများဆဆလည်းမဖြစ်ဘူးဆိုတော့မဆိုးဘူးလို့ထင်ပါတယ်ဒါပေမဲ့လေကို့မှာကူးနေပြီလားဆိုတာမသိရတဲ့အတွက်အချိန်နှောင်းသွားနိုင်ပါတယ်ဒါကြောင့်လေကြိုတင်သတိထားတာကောင်းပါတယ်
ဘုရားဘာသာဝင်အများစုရှိတဲ့ထိုင်းနိုင်ငံမှာဘာသာရေးကိုအားကိုးသူတွေရှိတယ်လို့လည်းအဆောင်လက်ပွဲတွေရောင်းချနေတဲ့ထိုင်းနိုင်ငံသားစတိစုခွန်ဖန်ကပြောပါတယ
်။မိญาติพี่น้องเขาบางคนที่ว่ายังอยู่ที่นู่นกันอยู
่ဝယ်သူတွေတော်တော်များများကသူတို့မိသားစုတွေတရုတ်နိုင်ငံမှာပဲရှိနေသေးတာကြောင့်စိုးရိမ်နေကြပါတယ်။ဘာမှလည်းမတတ်နိုင်ကြတာကြောင့်အကာအကွယ်ရအောင်ဘာသာရေးပဲလက်လာကြတာပါ။စွန့်ထက်ပြီးအကာအကွယ်ပေးနိုင်မဲ့အဆောင်မျိုးတွေကိုရွေးပြီးဝယ်ကြပါတယ်။
ထိုင်းနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေထဲမှာတော့တရုတ်ခီးသွားတွေနဲ့ဆုံခဲ့ဘူးတဲ့တက္ကစီသမား2ဦးပြင်မကြာခင်ကတည်းကတရုတ်နိုင်ငံကိုအလဲပတ်သွားခဲ့တဲ့လင်မယားစုံတွေလည်းပါပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုအန္တရာယ်စိုးရိမ်နေချိန်မှာပဲထိုင်းနိုင်ငံကကျွမ်းကျင်သူတွေထိန်းချုပ်နိုင်မှုလည်းကြိုးပမ်းနေကြတာပါ။နီယောင်းကိုခြေခံပြီးကာကွယ်ဆေးသစ်ထုတ်ဖို့ကြိုးပမ်းနေတာလို့လည်းထိုင်းနိုင်ငံချူလလန်ကွန်တက်ကတူကူးစက်ရောဂါဌာနလက်ထောက်ညွှန်ကြားရေးမှူးစူပါဖွန်ဝါချပရုစကာဆာရီကပြောပါတယ
်။ China orUS or UK might they work on their own but we try
တူပဲဖြစ်ဖြစ် American ပဲဖြစ်ဖြစ် UK ကပဲဖြစ်ဖြစ်သူတို့ကိုယ်ပိုင်ကာကွယ်ဆေးတွေထုတ်ကြမှာပါဒါပေမဲ့ကျမတို့လည်းကိုယ်ပိုင်ထုတ်ဖို့ကြိုးစားမှာပ
ါလက်တလုံးမှာတော့ virus ပိုးကူးစက်မှုအများစုဟာတရုတ်နိုင်ငံမှာသာတွေ့နေရပေမဲ့လည်းပြင်ပမှာကူးစက်မှုနဲ့သေဆုံးသူတချို့လည်းရှိနေပါတယ်အာရှပစိဖိတ်ဒေသမှာစင်ကာပူနိုင်ငံကကူးစက်မှု50ထက်မနည်းနဲ့အများဆုံးဖြစ်နေပြီးဟောင်ကောင်မှာတော့သေဆုံးသူ2ဦးပါဝင်ကူးစက်သူ49ယောက်နဲ့ထိုင်းနိုင်ငံကတော့တတိယအများဆုံးဖြစ်32ယောက်တိရှိနေတဲ့အကြောင်းဗုဒ္ဓဦးနေထီထုတ်ပြန်ထားတဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်မလေးရှားနိုင်ငံမှာဒီညဖြော်ပြေးရေး night club လုပ်ငန်းတွေလုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသား40နီးပါးဖန်စီခံခဲ့ရပြီးတော့ February လဇန်းကစပြီးတနိုင်ငံလုံးအနှံ့ဖန်စီခံရတဲ့တရားမဝင်နိုင်ငံသား300ကျော်ရှိနေတယ်လို့မလေးရှားလူမှု ကြီးကျယ်ရေးဌာနကပြောကြားလိုက်ပါတယ်ဒီလူတွေကိုဒီမလေးရှားဥပဒေအရအေးအေးယူအပြစ်ပေးပြီးမှထိန်းသိမ်းရေးစခန်းတွေကနေပြီးတော့နေရရင်းကိုပြန်ပို့မယ်လို့လဲဆိုပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးကွာလာလမ်ပူနဲ့စီလံကောပီနယ်ကအာဏာပိုင်နေအမျိုးသားလုံခြုံရေးကောင်စီ NSC နဲ့နေမြေကန်လူဝဲမှုကြီးကြပ်ရေးဌာနကအာဏာပိုင်နေပူးပေါင်းပြီးအော်ပရာစီစစ်ဆင်ရေးတွေလုပ်ခဲ့တာပါဒီထဲမှာ night club ကာလာအိုဂီကန်နဲ့အနှိတ်ခမ်းတွေကိုဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတော့ကွာလာလမ်ပူမြို့မှာမြန်မာနိုင်ငံသူများပါဝင်တဲ့နိုင်ငံသားသူအမျိုးသမီး38ဦးဖမ်းမိခဲ့ပါတယ်။တခြား night club တစ်ခုမှာလုလုကင်နေကြတဲ့မြန်မာနိုင်ငံသားအမျိုးသား2ဦးကိုလည်းဖမ်းမိခဲ့ပြီးလိင်ဖြိုဖြိုရေးလုပ်ငန်းတွေကိုဦးစီးလုကင်နေတဲ့မလေးရှားနိုင်ငံသားတွေကိုပါဖမ်းဆီးခဲ့ပါတယ်။အခုလိုမျိုးတရားမဝင်လိင်ဖြိုဖြိုရေးလာရောက်လုကင်နေကြတဲ့နိုင်ငံသားတွေကိုတော့မလေးရှားနိုင်ငံလောက်ဝကဆိုင်ရာဧည့်ပရိပုံမှန်အဲ့1959မြေဆောင်63နဲ့တရားစွဲဆိုခိုင်းရမှာဖြစ်တယ်ဆိုပြီးမလေးရှားအနာပိုင်တွေကဆိုပါတယ်ဖေဖော်ဝါရီလ3ရက်ကစပြီးတနိုင်ငံလုံးအနှံ့ဖမ်းဆီးခံရတဲ့တရားမဝင်နိုင်ငံသားသား300ကျော်ရှိခဲ့တယ်လို့လည်းပြီးခဲ့တဲ့ရက်ပိုင်းကမလေးရှားလူဝဲမှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒါတွတ်ခိုင်ရိုဒီဇိုင်းမီတက်ကသတင်းတောက်တွေကိုမလေးရှားဘာသာနဲ့ထုတ်ဖော်ပြောဆိုခဲ့တာပ
ါ Tidak bekerja dengan majikan asal mengikut pas yang dikeluarkan
အခုဆိုရင်နေ့စဉ်လိုလိုပြည်နယ်တိုင်းမှာမြန်မာလူသမားတွေရှိတဲ့နေရာတိုင်းမှာအဖမ်းဆီးတွေဇက်တိုက်ရှိနေတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီးရမောင်မောင်ကပြောပါတယ်
။ဟောဒီနေရာတော့နေရာအနှံ့ပဲမှာရဲ့ဒီရက်ထဲမှာဆိုကြရင်စားတောက်ဆိုင်နေလဲဝင်လာများတယ်ပေါ့နော်။ဆိုတော့စားတောက်ဆိုင်တွေမှာကျွန်တော်မြန်မာအများစုကအလုပ်လုပ်နိုင်ကြတဲ့ခါကြတော့လေဟိုစားတောက်ဆိုင်တွေထဲမှာလည်းတော်တော်များများဆက်ဝင်ထမ်းတာရှိတယ်။နောက်ထပ်စက်ရုံအလုပ်ရုံတွေမှာလည်းဝင်ထမ်းတာရှိတာပေါ့နော်။အဲ့တော့ဟိုနေရာတော့နေရာအစုံပဲခင်ဗျ။ကွာလာလမ်ပူလည်းရှိတယ်။ဟိုကဘက်မှာလည်းရှိတယ်။ကျွန်တော်ဟိုသဟိုးပြည်နယ်ဘက်မှာလည်းရှိတယ်။နေရာတော့နေရာအနှံ့ပဲခင်ဗျ။ဟုတ်ကဲ့ပေါ့ကောနေရာအစုံထမ်းတာဆိုတော့လေဖမ်းပြီးပြီဆိုလို့ရှိရင်တို့လုံထုံးလုံးနေတိုင်းပဲလေ။တရားရုံးမှာအမိန့်ချမယ်။အမိန့်ချပြီးပြီဆိုလို့ရှိရင်ဒီကနေ့ထောင်နေပြီးပြီးပေါ်သွားပေါ့နော်ထောင်ကနေပြီးတော့ဒီလူရဲ့ပြည့်ပြီးဆိုတော့မှပဲဒီချင်းချင်းဆက်ခိုင်းနေကိုပြန်ပို့လာတယ
်မကြသေးခင်က B4G Back for Good လို့ခေါ်တဲ့ဒန်ကြီးတက်တာစွာနဲ့ပြန်လို့ရတဲ့အစီအစဉ်နဲ့တရားမဝင်မြန်မာနိုင်ငံသားအတော်များများပြန်ခဲ့ကြပြီမဲ့နေရက်မပြန်လို့ကြပဲအလုပ်ဆက်လုပ်နေကြသူတွေလည်းရှိနေတယ်လို့လည်းဆိုပါတယ
်ပြန်တဲ့လူတွေတော်တော်များများရှိပါတယ်မှာဒီမှာလည်းနေဖို့ထိုင်ဖို့ကအလောက်ကြီးဘာလို့နေထိုင်နေရလဲနေရကြောက်လေနေရကြတဲ့ခါကျတော့တော်တော်များများတော့ဒီမှာအဲဒီကြောက်တဲ့သူတော်တော်များများတော့ပြန်သွားကြတာပေါ့နော်မိသားစုရဲ့ဒီစာဝတ်နေရေးအတွက်အဆင်မပြေသေးတဲ့လူကြတော့လည်းမပြန်ရသေးဘူးပေါ့
ဒိဋ္ဌိရေးစခန်းနေမှာဖမ်းဆီးခံနိုင်ရတဲ့တရားမဝင်နိုင်ငံသားသား969ဦးကိုတော့ဖေဖော်ဝါရီလပထမပတ်ထဲမှာနေရက်ရင်းကိုပြန်ပို့ခဲ့တယ်ဆိုပြီးမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်2019ခုနှစ်တစ်နှစ်လုံးမလေးရှားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားက9000ကျော်ရှိနေတယ်ဆိုတဲ့အကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းတော့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ဆက်လက်ပြီးတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်ကိုအောင်လွင်ဦးနဲ့အတူကောက်နှုတ်တင်ပြမှာပါရှင်
။ February 12ရက်နေ့ရက်စွဲနဲ့ Suji States Ethnic Part Head of Myanmar Elections ရွေးကောက်ပွဲအကြိုတိုင်းရင်းသားတွေကြားတော့ဆန်းစုကြည်မှွေနောက်နေဆိုတဲ့ခေါင်းစဉ်နဲ့ TheAsiaTimes.com မှာ David Scott Mathias San ရဲ့ဆောင်းပါးကိုဖတ်ရပါတယ်။နိုင်ငံတော်တိုင်ဘေကန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာ February 12ရက်နေ့ကကြာရောက်တဲ့83နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားဆင်နွှဲဖို့တိုင်းသားမျိုးစုံတီရှိရာရှမ်းပြည်နယ်တောင်ကြီးမြို့ကိုသွားရောက်ခဲ့ပါတယ်။အဲ့ဒီနေ့ဟာတော်ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်ဆန်းပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တဲ့နေ့တစ်နေ့ဖြစ်သလိုပင်လုံစာချုပ်ဟာလည်းအခုထိမတည်ဆောက်နိုင်သေးတဲ့ Federal ပြည်ထောင်စုဂတိကဝတ်ကိုချိုးဖောက်ခံရတဲ့မှတ်ချက်တစ်ခုအဖြစ်တိုင်းရင်းသားတွေအကြားမြင်နေကြပါတယ်လို့ရေးသားထားပါတယ်။ဒါအပြင်ညီညွတ်မှုဆိုတဲ့စကားလုံးပေါ်ဒေါက်ဆန်းစုကြည်ရဲ့အမြင်ဟာမတူညီတဲ့တိုင်းရင်းသားတွေအပေါ်ထိမ့်ချုပ်ရေးသားဖြစ်ပြီးတိုင်းရင်းသားတွေကိုတန်းတူညီတူမြင်တာမျိုးလို့နိုင်ငံရေးရလက်ရောမှုတွေပေးဖို့ဆိုတာမျိုးတွေမဟုတ်ဘူးလို့လည်းရေးသားထားပါတယ်။တော်ဆန်းစုကြည်ဟာကျောင်းဆရာမတယောက်လိုအမြဲတမ်းစူပူချိန်မောင်းနေတဲ့သူဖြစ်ပေမဲ့ဒီတစ်ချိန်တော့နောက်တစ်ဆင့်ကိုတက်သွားပြီး lecture ပေးနေတာတွေဟာတသွေးတသံတမိတ်အုပ်ချုပ်သူနဲ့ရောင်ရောင်လေးသာကြွားချားပါတယ်လို့လည်းရေးသားထားပါတယ်။မကြသေးခင်ကသူသွားခဲ့တဲ့တိုင်းရင်းသားခရီးစဉ်တွေမှာလည်းပြည်တော်စုစိတ်သက်လိုအပ်တယ်ဆိုတာကိုတိုက်တွန်းတာနဲ့သတိပေးတာနဲ့အကြားကအလေးတန်နဲ့ပြောသွားတယ်လို့ရေးသားထားတာကိုဖတ်ရှုရပါတယ်။ ဒါပြင်တော့ဆန်းစုကြည်ရဲ့အစိုးရဟာအရေးအစိုးရလုပ်ခဲ့တဲ့ညဉ့်ဉဏ်ရဲ့ဖြစ်စဉ်ကိုလက်ခံခဲ့ရတာဖြစ်ပြီးရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလက်နက်ကင်ပြိပကတွေမြင့်တက်လာတာကြောင့်ဒီညဉ့်ဉဏ်ရဲ့လမ်းစဉ်ဟာအခုချိန်မှာမအဆက်တော့ကြောင်းရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်ဟာ RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တောင်တပ်တို့နဲ့တိုက်ပွဲဖြစ်နေသလိုကချင်ပြည်နယ်မှာလည်း Jin for Lee Soo နဲ့ Rowan တိုင်းဝန်သားတွေအကြားမယုံကြည်မှုတွေမြင့်တက်နေပြီးရှမ်းပြည်နယ်ကချင်အုပ်စုတွေအကြားမှာလည်းတင်းမာမှုတွေရှိနေကြောင်းတိုက်ပွဲတွေကြောင့်ချင်းနဲ့ရခိုင်တိုင်းဝန်သားတွေကြားတင်းမာမှုတွေအထူးသဖြင့်ပလောဝမြို့နယ်အတွင်းမြင့်တက်နေရမှာအေးအဖွဲ့ဟာကြည့်ဝပိုင်းဆိုင်ရာမှာတပ်မတော်နဲ့တူတယ်လို့လဲဒေသခံချင်းလူခွေရဲ့အဖွဲ့တွေကဆက်ဆွဲပြောကြားကြောင်းရေးသားထားပါတယ်။ KNL ကရင်လက်နက်ကိုင်တပ်ဖွဲ့နဲ့မွန်ပြည်သက်ပါတီရဲ့တပ်တွေအကြားနေပြည်ပိုင်ဆိုင်မှုဆိုင်ရာပစ်ခတ်မှုတွေပြီးခဲ့တဲ့နှစ်နောက်ပိုင်းကဖြစ်ပွားခဲ့တယ်လို့လဲရေးသားထားပါတယ်။ကြံဖတ်မှုတွေရှိနေတဲ့အဲ့ဒီဒေသတွေမှာနိုဝင်ဘာလတည်းရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိကြောင်းဒီလိုအပြိုင်ဆိုင်အမျိုးသားရေးစစ်တပ်တွေကြားကမြန်မာနိုင်ငံနဲ့ကိုက်ညီတဲ့စစ်မှန်တဲ့ Federals နဲ့ဘယ်လိုပေါ်ပေါက်လာမလဲဆိုတာကိုတွေးမြင်ကြည့်ဖို့ခက်ခဲလာကြောင်းတကယ်တော့မတူညီ क्वे ပြမှု diversity အတွက်အခုအခမ်းအနားကိုဆင်နွှဲတာမဟုတ်ပဲ division ခွဲခြားခြားနားမှုအတွက်ကျင်းပနေသလိုဖြစ်နေကြောင်းတိုင်းရင်းသားတွေကြားသဘောထား क्वे ပြမှုတွေဟာနိုဘာလရွေးကောက်ပွဲမှာလူများစုဗမာတိုင်းရင်းသားတွေရဲ့မဲတွေကိုရမယ်ဒေါက်ဆန်းစုကြည်နဲ့ NLD အတွက်တော့သတင်းကောင်းဖြစ်ကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်
မြန်မာပြည်သက်တွေကိုပြစ်မှတ်ထားလောက်ကျန်တည်င်းဖန်တီးတဲ့မြန်မာနဲ့ VNL အခြေဆိုင် network ကွန်ရက်တွေကို Facebook ကပိတ်ပစ်လိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့ Atlantic Council ရဲ့ DFR Lab Internet စာမျက်နှာမှာရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြကြပါမယ်။အဲ့ဒီလိုအစ်စ်မှန်မဟုတ်တဲ့ Facebook စာမျက်နှာတွေဟာစစ်တပ်ပိုင်းမြန်မာဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ Mytel ကုမ္ပဏီနဲ့ချိတ်ဆက်နေတာဖြစ်ပြီးသူ့ရဲ့စီးပွားပြိုင်ဘက်တွေကိုတိုက်ခိုက်တဲ့လှုပ်ရှားမှုအတွေ့အသုံးချခဲ့ကြောင်းအစာချီရေးထားပါတယ်။မြန်မာနဲ့ VNL စစ်တပ်နှစ်တပ်လုံးတွေ့ဝိုက်ပိုင်ဆိုင်ထားတဲ့ Mytel ဆက်သွယ်ရေးကုမ္ပဏီနဲ့ချိတ်ဆက်နေတဲ့ Facebook အကောင့်73ခုနဲ့စာမျက်နှာ10ခုကိုအစ်စ်မှန်မဟုတ်တဲ့အပြုအမူတွေလှုပ်ရှားဆောင်ရွက်ခဲ့မှုအတွက် Facebook ကုမ္ပဏီကြီးကဖယ်ရှားလိုက်ကြောင်းမနစ်ဗုဒ္ဓဘုနေ့ကကြေညာခဲ့တာပါဒါဟာ Facebook ကုမ္ပဏီရဲ့ကြီးမားတဲ့အရေးယူဆောင်ရွက်မှုအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ် DFR Lab အနေနဲ့တော့ Facebook ကအဲ့ဒီအကောင့်တွေနဲ့စာမျက်နှာစုစုပေါင်း23ခုကိုအရေးယူဖယ်ရှားမှုမလုပ်ခင်စာမျက်နှာ6ခုကိုဝင်ရောက်ကြည့်ရှုနိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီစာမျက်နှာ6ခုဟာဆိုရင်သူတို့ကိုသူတို့ကြားနေဗမ်းမလိုက်တဲ့မိုဘိုင်းနည်းပညာတွေအကြောင်းကိုပဲအထူးပြုလိုက်စားတဲ့ပုံစံမျိုးဖန်တီးထားပေမဲ့ Mytel နဲ့သူ့ရဲ့ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Mytel Payro နဲ့စီးပွားရေးအရာပြိုင်ဘက်တွေအခြားမိုဘိုင်းဆက်သွယ်ရေးကုမ္ပဏီတွေကိုသုံးစွဲနေသူတွေကိုပြစ်မှတ်ထားခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ဒီလိုအစ်စ်မှန်မဟုတ်တဲ့အကောင့်စာမျက်နှာတွေကိုဖယ်ရှားပစ်လိုက်တဲ့အကြောင်းထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာတော့ကုမ္ပဏီအနေနဲ့အမျက်စွန်းရအောင်မလုပ်နိုင်ဘူးဆိုတဲ့ဆွဆွဲချက်မျိုးမြန်မာနိုင်ငံမှာမိုဘိုင်းဆက်သွယ်ရေးဝန်ဆောင်တဲ့ကုမ္ပဏီတချို့ဈေးကွက်ထဲကနေထွက်သွားဖို့ရည်ရွယ်စီစဉ်ခဲ့တာမျိုးအပြင်ဒီကုမ္ပဏီတွေကိုဝယ်ယူသုံးစွဲနေသူတွေအထင်မှားအမြင်မှားဖြစ်အောင်ဆိုတဲ့မှမမကန်လှုပ်ဆောင်မှုတွေကိုဒီစာမျက်နှာတွေနဲ့အကောင့်ကင်ထားသူတွေကမြန်မာလိုရောအင်္ဂလိပ်လိုပါဖြန့်ဝေခဲ့ကြောင်းဖော်ပြထားပါတယ်ဒီလိုမှမမကန်လှုပ်ကြံသတင်းတွေကိုနောက်ွယ်ကနေဖန်တီးသူတွေဟာသူတို့ရဲ့ကိုယ်ရေးအချက်လက်တွေနဲ့ပူးပေါင်းဆောင်ရွက်ချက်တွေကိုဖုံးကွယ်ထားပေမဲ့ဒီလှုပ်ရှားမှုတွေဟာဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာနိုင်ငံက Mytel နဲ့ VNL က VLTEL နောက် VNL စီးပွားရေးကြော်ညာလုပ်ငန်းကုမ္ပဏီဖြစ်တဲ့Gupit Communication တို့နဲ့ချိတ်ဆက်နေတယ်ဆိုတာ Facebook ကစုံစမ်းတွေ့ရှိခဲ့တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဒါကတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြခဲ့တာပါရှင်။ကြာသပတေးနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါဗျ။မကြာခင်မှာတော့ဒုတိယပိုင်းနိုင်ရီဝက်အစီအစဉ်ကိုဆက်လက်တင်ဆက်မှာဖို့စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ line meter 32 kHz 9335 line meter 40 kHz 9483line meter 48 kHz 6153line lambda meter 190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်း나이ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
တင်ကောင်းကင်ဆာက6ရွံ့စရာမလိုပါဘူးเนาะဘာလို့ဆိုတော့ဒါကကင်ဆာထဲမှာ
ဒါကတော့အမျိုးသမီးတွေသတိထားရမယ်တအိမ်ကောင်းကန်ဆာအကြောင်းတင်ပြမယ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်။မြမနိုင်ငံငင်းကြဲရေးဖြစ်စဉ်မှာတက်မတော်ရဲ့သဘောထားမပြောင်းလဲတဲ့အတွက် NLD အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရခက်ခဲနေတယ်လို့ ANC ရခိုင်အမျိုးသားအစည်းအရုံးအတွင်းမှဦးထွန်းစောကဆိုပါတယ်2020ပြည့်ရွေးကောက်ပွဲအကြိုမှာတက်မတော်နဲ့ NLD ကြားပုတ်တိုက်မှုတွေပိုပြီးတွေ့လာရတယ်လို့လည်းသူကသုံးသပ်ပါတယ်အသေးစိတ်ကဦးထွန်းစောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့အခါမှာလက်ရှိအခင်းအကျင်းနဲ့ပတ်သက်လို့ဦးထွန်းစောကအခုလိုစပြောပါတယ်
အဓိကလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်မှုမရှိလို့ပဲကျွန်တော်ကရှုမြင်ပါတယ်။ပြီးခဲ့တဲ့ဥသိမ်းစိန်တို့ရလက်ထက်မှာတော့ကျွန်တော်တို့ကငြိမ်းချမ်းစွာအဖြေရှာဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်။ဒီလက်ရှိ NCA တနိုင်ငံလုံးပြည်ခရဲစီသဘောတူစာချုပ်တော့ကျွန်တော်တို့ကပြင်ဆင်ရွေးဆွဲတုန်းကအခုတိုက်ပွဲဖြစ်နေတဲ့ ULA အဖွဲ့ရောဒီဖြစ်စဉ်တွေမှာပါဝင်ခဲ့ပါတယ်။အဲကျွန်တော်တို့ ULA အပါအဝင်ပြန်တဲ့5ဖွဲ့စုစုပေါင်း6ဖွဲ့ကိုတမတော်ဘက်ကနေပြီးတော့မှအသိမှတ်မပြုဘူးပေါ့ဗျာပထမကတော့တမတော်ဘက်က condition တွေမြုပ်မြုပ်ပေးတာပေါ့ဗျာဒီပထမတစ်ဆင့်ပေးတာကဘာလဲဆိုတော့လက်နက်ကလမ်းစဉ်ကိုစွန့်ရမယ်လို့ပြောတယ်ဟိုမာဆလာအစိုးရဥတည်ဝေးသုံးခဲ့တဲ့မူပဲဖြစ်တယ်ဆိုနောက်တော့သူတို့ညှိတယ်ညှိတယ်ပေါ့ဗျာညှိတော့အဲ့ဒီလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့သက္ကလုံအစပေါ့ဗျာဒီနောက်ထပ်သက္ကလုံတစ်လုံးကိုသုံးတာပေါ့နော်ဒီဒီမိုကရေစီငြိမ်းချမ်းတဲ့တိလက်ကို၆လမ်းတဲ့ဥစ္စာကိုလက်ခံရမယ်ပေါ့ဗျာတော့လက်နက်ကကျန်းဖက်မှုကိုမလုပ်ရဘူးဆိုတော့အဲ့လိုမျိုးသဘောဆန်တဲ့သကလုံးနဲ့ပြန်ပြီးတော့မှညှိပြန်တယ်အဓိပ္ပာယ်ကတော့ဒီလက်နဲ့ဆုံးခိုင်းတာပဲပေါ့နော်လမ်းစဉ်ဆုံးခိုင်းတာရောလက်နဲ့ဖြုတ်တာရောဆိုတဲ့ဥစ္စာကလက်နဲ့ကိုကင်ထားလို့ရတယ်လို့ပြောပေမဲ့အဲ့ဒီလမ်းစဉ်ကိုဆုံးရမယ်လို့ပြောလိုက်ခြင်းဟာလက်နဲ့ကင်ထားပေမဲ့လို့လည်းဒီယုံကြည်ချက်ကိုခဝါချလိုက်တယ်ဆိုတော့အဓိပ္ပာယ်ဖြစ်တာပေါ့နော်အခုနောက်ဆုံးကတော့သူတို့မြောက်ပိုင်းမဟာမိတ်ဆိုပြီးတော့ဖွဲ့တယ် KI ကိုပါလာတယ်ဆိုတော့ KI ကိုအပေါင်းဝင်၄ဖွဲ့နဲ့သူတို့ပြန်ညှိကြပြန်တယ်တော့အခုတတိပြည်လိမ်မှုမရဘူး။ဘာကြောင့်ပြည်လိမ်မှုမရဘူးလဲဆိုတဲ့အခါကျတော့တက်မတော်ဘက်ကသူ့ရဲ့အခြေခံမူဝါဒတွေသူ့ရဲ့ယက်တီချက်တွေကရည်သေးသဘောဆန်နေတဲ့အခါကျတော့သူ့ရဲ့ယက်တီချက်ကိုမပြောင်းလဲဘူးပေါ့လေ
။တကယ်တမ်းကျတော့ဒီအင်ဂျင်ရေးဆွေးနွေးရညှိနှိုင်းရဆိုတဲ့ကိစ္စကလက်နက်ကိုင်ပဋိပက္ခချုပ်နှင်းရေးကိုဥတည်ပြီးလောက်ပြတာပဲ။ဆိုတော့လက်နက်ကိုင်လမ်းစဉ်ကိုစွန့်ခိုင်းတယ်ဆိုတဲ့ကိစ္စဟာလည်းပဲတကယ်တော့အစဉ်ပြေစွန့်မယ်ဆိုတဲ့သဘောမျိုးတော့မပြောနိုင်ဘူးလား။
မနော်ငင်းကြေးဖြစ်စီဆိုတာအဲ့လိုမျိုးတဆင်းချင်းစီတွားရမယ့်အနေအထားဖြစ်ပါတယ်ဒီနေ့ကျွန်တော်တို့တနိုင်ငံလုံးပြည်ခရဲ့စေရေးစာချုပ်ဆိုတဲ့နော်ဒီစာချုပ်ကြီးမပေါ်ခင်မှာကျွန်တော်တို့တဖွဲ့ချင်းစီကပြည်နယ်စစ်ပြည်ထောင်စုအစင်းဆိုပြီးတော့နော်bilateral ပေါ့လေနှစ်ဖက်သဘောတူညီချက်တွေလုပ်ကြတယ်ပေါ့ဗျာဆိုတော့အဲ့ဒီနှစ်ဖက်သဘောတူညီချက်နဲ့မလုံလောက်လို့ကျွန်တော်တို့ကတနိုင်ငံလုံးလွှမ်းခြုံတဲ့ပြည်ခရဲ့စေရေးကိုပေါ်ဆောင်ခြင်းလို့ NCA စာချုပ်ကြီးကိုထပ်လုပ်ကြတယ်NCA စာချုပ်ကြီးလေကျွန်တော်တို့ရလာတယ်သို့ပေမဲ့ NCA စာချုပ်မှာအလုံးပါဝင်မှုကိုတက်မတော်ကလက်မခံပြန်တဲ့အခါကျတော့ NCA ဆိုတာတနိုင်ငံလုံးပြည်ခရဲ့စီးရဲသဘောတူစာချုပ်လို့ကျွန်တော်တို့ကနာမည်ပေးထားပေမဲ့လို့လက်မဲ့ရေးထိုးထားသူတွေအနေနဲ့ပေါ်ဆောင်နိုင်ခြင်းမရှိတဲ့အခါကျတော့ဒီပူရာကိုထိုက်တာပေါ့ဗျာပြန်ချုပ်ပြောရရင်တော့ခုနကဦးကျော်စံသာမေးတဲ့မေးခွန်းမှာလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့ဥစ္စာဒါနောက်ဆုံးအဖြစ်ရလက်ပေါ့လीနော်အဲ့ဒါကဘေးပေါ်မှာအခြေခံလဲဆိုတဲ့အခါကျတော့ကျွန်တော်တို့ political settlement လို့ခေါ်တဲ့ နိုင်ငံရေးရအဖြေချနိုင်မှုပေါ်မှာကျွန်တော်တို့မူတည်တယ
်
ဟုတ်တယ်အဲ့ဒါကြောင့်လက်နက်ကိုင်လမ်းစဉ်စွန့်ခြင်းလက်နက်ချက်သိမ်းခြင်းနော်တက်ဖြတ်ခြင်းအရက်ဘက်အသွေးသွားပြောင်းခြင်းဆိုတဲ့ဒီ DDR ဖြစ်စဉ်ကကျွန်တော်တို့မလွဲမသွေရေဆိုင်ရမယ့်ငြိမ်းချမ်းဖြစ်စဉ်မှာပါဝင်တဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့ဒီအနေအထားကိုရောက်ဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကသူကစီစဉ်မပြတ်စနစ်တကျနဲ့စိတ်ချင်းစီမသွားနေဘူးNGA စာချုပ်ကနေပြီးတော့တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲကိုသွားဖို့လုပ်တယ်။နိုင်ငံရေးဆွေးနွေးပွဲကိုရောက်ပြန်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဟာဒန်တူရီတူရှိမှုနော်ဂုံပိတ်ခါရှိမှုတို့နဲ့အဲ့ဒီအနှစ်သာရနဲ့အဓိပ္ပာယ်ပြေးသွားတဲ့အဲ့ဒီငင်းကျဲဖြစ်စဉ်မှာအဓိကစံတန်ပိုးတွေဖြစ်တဲ့အဲ့ဒါတွေပျောက်ကွယ်နေတယ်
။ပြောရမယ်ဆိုရင်လက်နက်ကိုင်လမ်းစဉ်စွန့်လွှတ်ရေးလက်နက်ကိုင်တိုက်ပွဲတွေခြုံငင်းရအဓိကဖြစ်တယ်။ဒါပေမဲ့ဒီဟာနိုင်ငံရေးအရာသဘောတူညီမှဖြစ်မဲ့ကိစ္စဆိုတော့နိုင်ငံရေးအရာသဘောတူညီအောင်ဘာမှမလုပ်နိုင်ဘူးဆိုတဲ့သဘောဖြစ်နေတယ်။ဒီကဒီနေရာမှာအခက်အခဲရှိနေပါတော့
။မှန်ပါတယ
်။ဆိုတော့အဲ့ဒီနေရာမှာအရင်ဦးသိန်းစိန်လက်ထက်ကပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်တဲ့အလားအလာရှိခဲ့တယ်။တမတော်ဦးသိန်းစိန်ကနည်းနည်းတွန်းပြီးတော့လုပ်နိုင်တယ်။ NLD ဟာဒါလို့မလုပ်နိုင်ဘူးလို့လည်းဆိုကြတယ်။ဆိုတော့ဒီနေရာမှာမြန်မာနိုင်ငံရဲ့ညဉ့်ညဲ့ရေးကိစ္စဟာတမတော်အပေါ်မှာပဲမူတည်နေသလိုဖြစ်နေတယ်ဆိုတဲ့သဘောမျိုးစဉ်းစားရမလားခင်ဗျာ
။ဟုတ်ကဲ့ NLD အစိုးရတက်လာတဲ့အခါမှာဒေါက်တာတင်မျိုးဝင်းဦးဆောင်ညဉ့်ညဲ့ရေးကော်မရှင်နဲ့ကျွန်တော်တို့16လကြာဆွေးနွေးခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်ဒီ NLD အစိုးရရဲ့မူယက်တီချက်ပါရှိတယ်ဆိုတဲ့အခါကျတော့သူကအရာအားလုံးကိုဆွေးနွေးညှိနှိုင်းလို့ရတယ်။ Everything is negotiable လို့ဖော်ဖော်ပြောပါတယ်။ဒါမဲ့တမရောဘက်ကကိုယ်စလီတွေမှာအဲ့ဒီရဲ့သဘောထားမရှိဘူးတမရောဘက်ကကိုယ်စလီတွေမှာပေးထားချက်သဘောထားကဘာလဲဆိုတဲ့အခါကျတော့ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နောက်ပြီးတော့မှ NCA ကိုပါဝင်ပြီးမှလက်မှတ်ရေးထိုးရမယ် NCA ကိုပြုပြင်လို့မရဘူးပြန်လည်သုံးသပ်လို့လည်းမရဘူးဆိုရင် NCA ကိုတို့လို့ထိလို့မရဘူးပေါ့ဗျာအဲ့လိုမျိုးတရည်သေးရည်တည်ချက်တင်းမာတဲ့သဘောထားနဲ့သူကပြန်လွတ်ထားတယ်ဆိုတော့ကြတော့ NLD အစိုးရရဲ့ကိုယ်စားလှယ်နဲ့တမတော်ဘက်ကကိုယ်စားလှယ်တွေကယက်တိချက်မတူဘူးဖြစ်တယ်။ဒီအနေထားအောက်မှာ NLD အစိုးရကဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။အဲ့တော့တမတော်အနေနဲ့ညီညာရေးကိုမလိုလားဘူးလား။သူတို့ကအများရန်ပြောတယ်ညီညာရေးကိုအလိုလားဆုံးဟာစစ်သားပါတဲ့။သူတို့ပဲဖြေရတာပဲ။ဆိုတော့သူတို့မတခဏပြောကြဆိုကြတော့ကြောက်ရတကယ်လဲဒါဟာယုတ်တိရှိတဲ့အပြောဆိုဖြစ်ပါတယ်။ဒီလိုဘာရောက်မဖြစ်နိုင်ဘူးလဲဆိုတော့သိမေးစရာပါပဲမြန်မာနိုင်ငံမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့အဒွန်းစီနေစီချင်လာတက်မလို့ဟာအဲ့တော့ဆိုတော့အဓိကအဖြစ်နဲ့ရှင်းရှင်းလင်းလင်းတရုပ်ပြောရင်ဘယ်လိုပြောမလဲခင်ဗျာဒီကိစ္စကို
ဟုတ်ကဲ့အရင်စစ်လိုက်တော့အမြင့်ပေါ်သလိုဆိုဘယ်လိုမျိုးပေါ့ဗျာနဝတနာအဖပြုံးရလဲပြစ်ခရဲစီးတွေလောက်တာပဲကြယ်ဦးတို့လိုစာကျုပ်စာတန်းနဲ့ပေါ့လေအဲသဘောတူညီတဲ့အခိုင်အမာလှုပ်ထားတဲ့အဖွဲ့အစည်းတွေတော့ဖက်ခွန်နေကြအဲဒီတော့တော့ရဲသေးပြီးမှပြန်ဖြစ်ကြတာကြည့်တာပဲတော့ကြံတဲ့ဒီဟိုဟာ UWSA တို့ NDAA မိုင်းလာအဖွဲ့တို့လိုမျိုးအဲ့လိုမျိုးဖွဲ့စည်းတွေကြပြန်တော့လေသူတို့က CIO ဖွဲ့စည်းလို့ဒီစာရွက်ပုံမှာသဘောတူညီချက်နဲ့စနစ်တကျလုပ်ထားတာတော့မဟုတ်ဘူး gentleman agreement ဆန်တဲ့ပုံစံမျိုးနဲ့ရှိတယ်အဲ့ဒီပြစ်ခရဲစီကြပြန်တော့လေပဲဒီနေ့ချိန်ကြီးသူကနော်ပြင်းပြင်းနေတဲ့သဘောမှာတော့တွေ့ရတယ်ဒါရီကဘာလဲဆိုတဲ့ခါကျတော့တမတော်ရဲ့သဘောထားကဘာလဲဆိုတဲ့ခါကျတော့ဟိုစံအမျိုးမျိုးနဲ့ရှင်းသုံးတာပေါ့ဗျာတိုင်းရင်းသားတွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့တိုင်းရင်းသားတွေဘက်ကကျွန်တော်တို့ဘက်ကအမြဲတမ်းရှုမြင်တာကတော့ divide and rule ပေါ့နော်ခွဲခြားအုပ်ချုပ်တွေတွေးခွဲအုပ်ချုပ်တွေဆိုတဲ့အဓိပ္ပာယ်ပေါ့အဲအဲ့ဒီဥစ္စာကိုထိမှတ်ပြနေတယ် NCA စာချုပ်လုပ်ခဲ့တဲ့အဲပါဝင်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့သူကပါဝင်လက်မဲ့ရေးထိုးခွင့်မပေးဘူးလက်မဲ့ရေးထိုးမယ်ဆိုရင်လည်း condition တွေနဲ့တက်ဖွဲ့မရှိကြောင်းဝန်ခံရမယ်ဟုတ်လားလည်းငါလည်းဒီကိုသွင်းရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေစံမျိုးမျိုးထားပြီးတော့မှပေါ့လေ double standard triple standard multiple standard လို့ပြောလို့ရတာပေါ့ဗျာနော်အစီစာချုပ်ကတော့စာချုပ်တစ်ခုတည်းပဲနော်လက်မဲ့ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာ FAC EAO တွေကတော့စံတစ်ခုတည်းပုံမှာရက်တည်ပြီးမှသူတို့ကလက်မဲ့ရေးထိုးတယ်သို့ပေမဲ့တက်မတော်ဘက်က NCA စာချုပ်ကိုစံအမျိုးမျိုးနဲ့သူကျင့်သုံးတယ်တချို့ပြီးပြောရရင်တော့ဒီနေ့နော်အငြိမ်းချမ်းဖြစ်စဉ်ပုံမှာအဓိကကြတဲ့အခြေခံထားတဲ့ NCA စာချုပ်ကြီးဟာတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးဖွဲ့စည်းတွေအတွက်ကြတော့ဒါတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုသွားဖို့အတွက်နိုင်ငံရေးအဖြေရှာဖို့အတွက်နိုင်ငံရေးအခြေခံအကောင့်တစ်ခုပေါ့ဗျာဒါပေမဲ့တမတော်အတွက်ကြတော့ဒါသူရဲ့စည်ရည်ရည်မဲ့ချက်ကိုပြင်မိအောင်လုပ်ဖို့အတွက်စည်ရည်လက်နက်သဘွယ်သူကအသုံးချတယ်ဒီနေ့ NLD တိုးရခဲ့လည်းပဲဘာမှလုပ်လို့မရတာဖြစ်တယ်
ရခိုင်ပြည်နယ်အခြေအနေပတ်သက်ပြီးတော့ကျွန်တော်မိကျင်တာတစ်ခုတစ်ခုကြံပါသေးတယ် ပထမတစ်ခုကအဲ့ဒီတမတော်ကအပြည့်ရစဲကြီးကြီးညာတော့ကခိုင်းပြင်းခူတဲ့ကိုကွက်ပြီးခြံထားခဲ့တယ်အာစာတွေဘာတွေစီလို့ဆူပြီးတော့ပြောခဲ့တယ်ဆိုအဲ့ဒီဟာကိုဘယ်လိုသုံးသပ်လို့ပါလဲအခုပြန်ကြည့်ရင်အဲ့ဒီဟာသူတို့ဘာကြောင့်အဲ့ဒီဒေတာကိုကွက်ပြီးခြံခဲ့တာအဓိကအကြောင်းဘာလို့ထင်ပါလဲတမတော်ကလူတာအ
ဲဒါကတော့သူ့ရဲ့စီရဲ့လိုအပ်ချက်အရာသူမကြင်ညာတာလည်းဖြစ်ခြင်းဖြစ်မယ်အာစာပေါ်လာလို့ဆိုတာကတော့ဒါအကြောင်းပြချက်ပဲဖြစ်တယ်လို့ကျွန်တော်နေနေမြင်ပါတယ
်အဓိကအေးအေးကိုညှိုးပြီးတော့သူတို့ကအေးအေးကိုအပြတ်ချေမှုန်းခြင်းလို့အဲ့ဒီလူခြံထားခဲ့တဲ့သဘောပေါ့
ဒီရေဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ရံဘက်ကိုသူကအမြင့်ပြုတ်ချိန်မုံဖို့အတွက်သူကနီးနာမျိုးစုံကိုသုံးမှာပဲဖြစ်ပါတယ
်ဆိုတော့တင်တဲ့တိုင်းရင်သားလက်နက်ကိုင်အင်အားစုတွေကြတော့အဲ့လိုသဘောမျိုးမထားယူလိုက်တော့
အဲ့ဒီအချိန်မှာကျွန်တော်တို့မြောင်းပိုင်းမှာနော်တိုက်ပွဲဖြစ်နေတာကချင်ပြည်ပါတယ်ပေါ့ဗျာချမ်းမြောက်ပါတယ်စစ်စင်ရဲ့အဲ့ဒီဒေသတွေမှာရက်ဆိုင်ပေးတယ်ဒါမဲ့ဒီရခိုင်ပြည်ဘက်ကမရက်သေးဘူးဆိုတာကတော့အဲ့ဒီမတိုင်ခင်ကလေးကနေသူကရခိုင်ပြည်ဘက်မှာနေပြီးတော့မှနိုင်ငံရေးအရာရောသူကသိကုတ်ထားတာဖြစ်တယ်လို့ကျွန်တော်ကမြင်တယ်တိုက်ပွဲမဖြစ်ခင်ကလေးကနေ ULAA နဲ့အပြင်းပြင်းထန်တဲ့တိုက်ပွဲမဖြစ်ဘူး ULAA နဲ့လှုပ်ရှားမှုလည်းအဲ့လောက်ကြီးကြီးမားမားမရှိဘူးအဲ့ဒီကာလမျိုးမှာတော့သူတို့ကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုကျင်းပခွင့်မပြုဘူးဆိုတဲ့ခါကျတော့ဒါကတော့ကျွန်တော်တို့ရခိုင်ဘက်ကိုနိုင်ငံရေးရနှစ်ကိုချင်းတစ်မျိုးပဲလို့ကျွန်တော်ကမြင်တယ်အခုကစစ်ရေးလှုပ်ရှားမှုပေါ်လာတဲ့ခါကျတော့စစ်ရေးရနှစ်ကိုတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
ဟုတ်ကဲ့ဆိုစစ်အလားလားကိုနည်းနည်းသုံးသပ်ပေးပါအခုခါမှာရွေးကောက်ပွဲလည်းနီးလာတယ်အဲ့တမတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းခရီးယံဘူစလင်ဖွဲ့စည်းခေါင်းဆောင်နဲ့တွေ့ပြီးတော့တွေ့တယ်ဒီငင်းချမ်းရေးစကားတွေပြောတယ်ကုညီ၆ပန်းပေးမယ်ခကြတဲ့သူကကန့်လန့်တာတွေရှိတယ်ဒါတိုးတက်တဲ့လက္ခဏာလို့တွင်သုံးသပ်ကြပါတယ်အဲ့ဒီအစိုးရကလည်းထွန်းနေကောင်းတိုင်းသားငင်းချမ်းရေးအတွက်ဘယ်လိုလုပ်မယ်ဘာညာလုပ်လာကြတယ်ဆိုတော့ဒါတွေကိုနှွှန့်ချုံပြီးစဉ်းစားရင်ရှေ့လာလာဘယ်လောက်ထိအချိန်လေးကောင်းလာနိုင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီ2020ရွေးကောင်းပွဲမတိုင်ခင်အတွင်းမှာတော့အခုကျွန်တော်မြင်နေရတာလွတ်တော်အတွင်းမှာဖွဲ့စည်းပြီးပြုပြင်ပြောင်းလဲဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မှတပ်မတော်နဲ့ NLD အစိုးရကြားမှာအနည်းငယ်ပို့တိုင်းမှုလက္ခဏာတွေကျွန်တော်တွေ့နေရတယ်။ရှေ့မှာဘယ်လောက်ဒီပို့တိုင်းမှုဟာဘယ်လောက်ပြင်းထန်လာမလဲ။မီးစားမီးပွားတွေနဲ့ထွက်လာမလားပေါ့နော်။ဒါတစ်ခုရှိတယ်။နောက်တစ်ခုကကြားတဲ့ခါကျတော့ဒီမျိုးပါတဲ့သာသနာဆိုပြီးတော့မှတစိမ့်ကပ်ပြီးတော့မှနော်လည်းမထွက်ပြီးတော့မှလှုပ်ရှားကြတာတွေကိုကျွန်တော်တို့တွေ့ရတယ်။အဲတော့ဒါတွေကတက်မရောကနေပြီးတော့မှနိုင်ငံရေးဆန္ဒဘယ်လောက်ရှိလဲဆိုတဲ့ပုံမှာမူတည်တယ်။ဒီမိုကရေစီပြည်ပြောင်းလဲတဲ့အင်အားစုတွေနဲ့ဖက်ဒရယ်ဘက်ကသွားနေတဲ့ဖက်ဒရယ်အင်အားစုတွေဘယ်လောက်တိုက်တာတွေဂျင်းကြားစေးနိုင်မလဲဆိုတဲ့ပုံမှာမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ဂျင်းကြားမစေးနိုင်ရင်တော့ဒီမျိုးပေါ်နိုင်ငံရေးအခင်းကျင်းကလည်းပဲကျွန်တော်တို့ကပြည်ညီမှုမရှိဘူး။ဒီကိန်းထဲမှာငင်းချင်းရေးဖြစ်စဉ်အရနော်ပေါင်ဝင်သူတွေအားလုံးကိုပေါင်ဝင်ခွင့်မပေးဘဲနဲ့ဖိတ်ပင်ပြီးတော့မှလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုလည်းပဲမရက်သေးနိုင်ဘူးဆိုလို့ရှိရင်တော့2020အခင်းကျင်းကတော့အလားအလာကောင်းပဲပုံစံမတွေ့ရဘူးသူ့မြင်မိပါတယ
်ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြတာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ်
ချင်းပြည်နယ်ဘလောအမျိုးနယ်ထဲနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ခြင်းအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါသလဲ။စသဖြင့်အဖြစ်အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923255 4 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ကကြွကြသိစီစဉ်တင်ဆက်မဲ့စနေနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာတော်ရရှင်ရဲ့သဘောထားအမြင်တွေထိဟက်စီဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့လူတို့နဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီအမျိုးသမီးတွေအနေနဲ့တအိမ်ကောင်းကန်ဆာယောဂါကိုတတိထားပြီးဂိယုတဆိုင်နဲ့နေမယ်ဆိုရင်ဒီယောဂါကြောင့်ကြုံရမယ့်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရတယ်လို့ဆေးပညာရှင်တွေကပြောပါတယ်ဒေါက်တာတန့်စော်ကလူတို့နဲ့ကျမ်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင်
ုတင်ကာကွယ်ကုသလို့ရနေတဲ့သားနဲ့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေမှာတင်ကောင်းကင်ဆာရောဂါဟာအတိအပြောင်အများဆုံးကင်ဆာရောဂါတစ်ခုအဖြစ်ရှိနေသေးတယ်လို့သိရပါဗျ။ပုံမှန်ကျန်းမာရေးစစ်ဆေးမှုမှာ VIA လို့ခေါ်တဲ့နည်းလမ်းနဲ့တင်ကောင်းကိုအလွယ်တကူဆန့်သက်စစ်ဆေးပြီးတင်ကောင်းကင်ဆာရောဂါဖြစ်နိုင်တဲ့လက္ခဏာတွေ့ပြီဆိုရင်ချက်ချင်းလွယ်လွယ်ကူကူကုသမှုပြုလုပ်နိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာရောဂါကိုကြောက်ရွံ့မနေဘဲစောစောတိအောင်ကြိုးစားဖို့လိုတယ်လို့ရှင်အောင်နေစီကင်ဆာဖောင်ဒေးရှင်းမှနိုင်ငံဖြစ်သူတမတော်ကြီးပေါင်ပေါက်ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
။တင်ကောင်းကင်ဆာကကြောက်ရွံ့စရာမလိုပါဘူးနော်။ဘာလို့ဆိုတော့ဒါကကင်ဆာထဲမှာကာကွယ်လို့အရာဆုံးယောဂဖြစ်ပါတယ်။ကာကွယ်လို့အရာဆုံးယောဂဖြစ်ရတဲ့နဲ့နော်။အသေးပြောက်အများဆုံးဖြစ်နေတာတော့အင်မတန်စိတ်မကောင်းစရာပေါ့နော်။အဲကာကွယ်လို့ရတယ်ဆိုတာဘာလဲဆိုတော့စစ်ဆေးတဲ့အခါမှာလည်းတိတ်ခက်ခက်ခက်ခက်အသားစားယူတာတွေဘာလဲမဟုတ်ဘူးနော်။ဒီ OG တွေနဲ့စစ်ဆေးပြီးတော့အခုကျမတို့အဖွဲ့ဆိုလဲနေဒီမှာဆင်းပြီးတော့ live စစ်ဆေးကြည့်ပါတယ်စစ်ဆေးပြီးတော့ဟို CIA ခေါ်တာပေါ့နော်သူရှလကရေးလို့လေးနဲ့တို့ပြီးတော့ပဲကြည့်လိုက်တာနေတယ်နော်ဖြစ်နိုင်ကြီးသိရတယ်ပေါ့သိတဲ့အခါကျရင်ချက်ချင်း cryotherapy ဆိုတာချက်ချင်းပေးလိုက်လို့ရှင်ဒါကအထောက်ထားပြည်စုံနဲ့ရှိတဲ့ကုသတီးဖြစ်ပါတယ်နော်ကြွကြွတင်တင်ကုသလိုက်တဲ့အခါကျတော့မဖြစ်တော့ဘူးပေါ့နော်
တင်ကောင်းကင်ဆာယောဂါဟာမြန်မာအမျိုးသမီးတွေမှာအသေးပြောက်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်နေပေမဲ့ဆော့ဆော့တိအောင်လွယ်လွယ်ကူကူဆန်းသက်စစ်ဆေးဖော်ထုတ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်အမျိုးသမီးတူးချင်းစီအနေနဲ့တင်ကောင်းကင်ဆာယောဂါအကြောင်းကိုသိရှိပြီးသတိပြုစစ်ဆေးထားဖို့ပဲလိုအပ်နေတာပါမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးတွေအတွက်တင်ကောင်းကင်ဆာယောဂါအကြောင်းအသိပညာပေးတာနဲ့တင်ကောင်းကင်ဆာစစ်ဆေးဖော်ထုတ်ကုသမှုပေးတာတွေကိုကြိုးစားဆောင်ရွက်လျက်ရှိတယ်လို့ရှီအောင်နေစီကင်ဆာဖောင်ဒေးရှင်းမှတာဖာမီရဲ့အထူးကူဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဒေါ်ရင်စောကအခုလိုပြောပါတယ်
။အဲတင်ကောင်းကင်ဆာကတော့ဟိုကျမတို့ကတော့ပုံမှန်တော့ယောဂလက္ခဏာမပြတဲ့လူတွေကိုစစ်ဆေးတာကြိုတင်ကာကွယ်တာပါ။အဲ့ဒီဥစ္စာကတော့ကျမတို့ screening လုပ်ခေါ်ပါတယ်။ယောဂလက္ခဏာပြပြီးတကယ်စစ်ဆေးပြီးကင်ဆာဟုတ်မဟုတ်သိကျင်လို့ရှိရင်တော့ကျမတို့အသားစားကိုယူမှဖြစ်ပါတယ်ကျမတို့တိမ်ကောင်းချွဲမီးရေကိုယူပြီးတော့လွယ်လွယ်ကူကူနဲ့ကျမတို့ယူလို့ရတယ်နောက်ပြီးတော့ကျမတို့ဓာတ်ခွဲကန်ကိုပို့ပါမယ်ကျမတို့ပြည်သူလူထုထဲမှာလုပ်နေတဲ့နီးလန်းတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေထုတ်ပြန်ထားတယ် guideline အတိုင်းပြုလုပ်တာပါအဲ့ဒါတော့ကျမတို့တိမ်ကောင်းကိုဆက်လက်ကိုင်းနဲ့တို့ပြီးတော့ကျမတို့စမ်းသပ်စစ်ဆေးပါတယ်ဖြစ်ပွားနိုင်ခြေရှိတဲ့လက္ခဏာတွေကိုတွေ့လို့ရှိရင်ကျမတို့အဲ့ဒီနေရာမှာတွင်ပဲချက်ချင်းကုသပေးတာဖြစ်ပါတယ်အဲ့ဒါတော့လူအမြောက်အမြောက်တင်းနေရတဲ့မှာပေါ့နော် on the site ပေါ့ကျမတို့ရှာရှာလဲရှာဖွေပေးမယ်ဆေးလဲကုပေးမယ်ဆိုတော့နီလန်ဖြစ်တဲ့အတွက်ကိုကျမတို့တောရွာတွေသွားလို့ရှင်တော့အင်မတန်အသုံးဝင်ပါတယ်အဲမျိုးကြီးပြည်ကြီးနဲ့သားဖွန်ပြည်ရထုကုဆရာဝန်တွေရှိတဲ့နေရာပစ္စည်းလဲရှိတယ်ဟို facility လဲရှိတယ်ကုသပေးမယ်လူလဲရှိတယ်ဆိုရင်တော့ကျမတို့တခြားနီလန်တွေလည်းသုံးလို့ရပါတယ်
တင်ကောင်းကင်ဆာယောဂါဟာအမျိုးသမီးတွေမှာအသက်သေဆုံးမှုအများဆုံးကင်ဆာယောဂါဖြစ်နေပေမဲ့သတိပြုကာကွယ်တဲ့နေရာမှာတော့အားနည်းနေကြသေးတာကိုတွေ့ရပါတယ်နှစ်စဉ်နှစ်တိုင်းဇန်နဝါရီလကိုတင်ကောင်းကင်ဆာယောဂါကူးပြရမယ့်လအဖြစ်သတ်မှတ်ပြီးမြန်မာအမျိုးသမီးတွေပို့ပြီးသတိပြုလာအောင်ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ရှီအောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒါကြောင့်မလို့ဒီနေ့မှာဆင်းပြရအောင်တင်ကောင်းကင်ဆာဒီဟိုအင်ကြီးလေးတွေဝစ်ဆင်ထားပြီးတော့ကူးပြဖို့ဆောင်ရွက်ပေးတာဖြစ်ပါတယ်နောက်တစ်ချက်ကအခုဆရာတို့အခုရောက်ရှိနေတဲ့ January လဟာလည်းပဲတင်ကောင်းကင်ဆာကယူပြူလဖြစ်ပါလေအဲ့တော့တင်ကောင်းကင်ဆာကယူပြူလကိုတော့ဒီအများပြည်သူလူထုအနေနဲ့ဒီရင်သားကင်ဆာကယူပြူလလောက်နော်ဒီပန်းရောင် ribbon လေးလောက်သိရှိမှုမရှိသေးဘူးနည်းပါးနေသေးတယ်ဗမာပြည်မှာလည်းတင်ကောင်းကင်ဆာကမျိုးသမီးတွေမှာဖြစ်များဆုံးဆိုတဲ့သတင်းအချက်လက်တွေလည်းတွေ့ရှိရတဲ့အတွက်ကြောင့်ဒီနေ့မှာမျိုးသမီးလူတွေမှာဖြစ်များဆုံးကင်ဆာဖြစ်တဲ့တင်ကောင်းကင်ဆာနဲ့ပတ်သက်ပြီးကာကွယ်ရေးနည်းလမ်းတွေစောစည်းစွာတရှိနည်းလမ်းတွေကိုလူများပြည်သူလူထုသိရှိအောင်ကျွန်တော်တို့ဒီနေ့အလုပ်ရုံဆွေးနွေးလေးပဲလေးဆောင်ရွက်တာဖြစ်ပါတယ
်တင်ကောင်းကင်ဆာယောဂါဟာကြိုတင်ကာကွယ်လို့ရတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်ပါတယ်တင်ကောင်းကင်ဆာယောဂါကိုကူးပြုပြီးမိမိကိုယ်ကိုကူးဆိုက်ကြဖို့လိုတယ်လို့တမတော်ကြီးပေါမောက်ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
တင်ကောင်းကင်ဆာဆိုကျမတို့အမျိုးသမီးတွေနဲ့ပူဆိုင်တာပေါ့နော်အဲ့တော့ဒီကျမတို့ရဲ့ logo ပေါ့ခြောက်ပုတ်အနေနဲ့တင်ကောင်းကင်ဆာကူးပြုပါမိမိကိုယ်ကိုကူးဆိုက်ပါကြိုတင်ကာကွယ်ပါနော်စောစောစီစီစမ်းသပ်ခံယူပါလို့ပဲပြောကြချင်ပါတယ်
မြန်မာအမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂါကိုခရီးပြုပြီးမိမိကိုယ်ကိုခရီးဆိုင်ရင်တင်ကောင်းကင်ဆာယောဂါကြောင့်ချိုးတက်ရမယ့်ဘေးအန္တရာယ်တွေကိုရှောင်ရှားလို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးစီစဉ်ပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ
အသက်၅နှစ်အောက်ကလေးငယ်တွေကို TV ဖွင့်ပြထားတာဖုန်းပေးသုံးတာမျိုးလို့ screen time ကိုအချိန်ကြာကြာကြီးခွင့်မပြုသင့်ဘူးလို့စင်ကာပူသုတေသီတွေရဲ့နောက်ဆုံးလေ့လာမှုတစ်ခုကထပ်ပြီးအကြံပြုပါတယ်။ကျောင်းမနေခင်အရွယ်ကလေးငယ်တွေတစ်နေ့တစ်နေ့ screen တွေကိုအကြာကြီးကြည့်နေရင်သူတို့ရဲ့အပြုအမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာတွေ့ခဲ့ကြရပါတယ်။ဒါနဲ့ပတ်သက်လို့မက်ဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြမှာပါ။ကုသားညူကပါဝင်ကူညီထားပါတယ်ရှင်။
လေးတွေကို TV တို့ကွန်ပျူတာတို့ပေးကြည့်တဲ့အချိန်များရင်များသလိုသူတို့ရဲ့အပြုအမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာသူတေသနာနောက်တစ်ခုကထပ်ပြီးတွေ့ရတော့ကိုသားညို့ TV screen လက်ကင်ဖုန်း screen tablet computer screen အားလုံးကိုညီညွတ်ပြီးတော့အဲ့ဒီ screen တွေကိုကြည့်တဲ့အချိန် screen time လို့ပြောရမှာလားအဲ့ဒီ screen time များလေသူတို့အပြုအမူတွေကိုထိခိုက်လေဖြစ်နိုင်တယ်တဲ့
စင်ကာပူအမျိုးသားတက္ကသိုလ်သုတေသီရီရဲ့လေးလာတွေ့ရှိချက်ကိုပြောတာမဟုတ်လားမဆွေမမွေရဲ့ဒီ Lancet စစ်သိပ္ပံဂျာနယ်ထဲမှာဆောင်းပါးဖော်ပြခဲ့တာလေသူတေသီတွေကစင်ကာပူကတစ်နှစ်ကနေပြီးတော့သုံးနှစ်နဲ့မူဂျိုကျောင်းသွားတဲ့အရွယ်ကလေး900ကိုလေးလာခဲ့ကြတာအဲ့ဒီအရွယ်ကလေးတွေတစ်နှစ်ကို screen time 3နာရီကျော်အောင်ကြည့်လို့ရှိရင်မူလာတန်းအရွယ်ရောက်တဲ့ခါမှာတိတ်လှုပ်လှုပ်ရှားရှားမနေကြတော့တာလေးလာတွေ့ခဲ့ရတယ်တဲ့
အခုလိုမျိုး9နှစ်အောက်ကလေးတွေတစ်နှစ်ကိုဘလောက်ကြာအောင်လို့ screen time ပေးတယ်လဲဆိုတာကိုမိဘတွေကတဆင့်သူတေသီတွေကစည်ရင်းပြုစုထားပြီးတော့မှအဲ့ဒီကလေးတွေအသက်9နှစ်ရောက်တဲ့အချိန်မှာသူတို့ဘလောက်လှုပ်လှုပ်ရှားရှားနေတယ်လဲကိုလဲလှုပ်ရှားလေ့ကျင့်ခန်းတွေဘလောက်လုပ်ကြတယ်လဲဘလို့အချိန်တွေအိပ်ယာဝင်တယ်လဲအိပ်ယာထတယ်လဲဆိုတာတွေကိုထပ်ပြီးတော့လေ့လာခဲ့ကြတာရှင
် TV ကြည့်တာ smartphone တို့ tablet computer တို့ပေါ်ကနေပြီးတော့ video ကြည့်တာဂိမ်းကစားတာတို့အားလုံးပါတဲ့ဒီ screen time တစ်နှစ်ကို3နာရီကျော်တဲ့ကလေးတွေဟာနောက်မှာကုလက်လှူရှားအားကစားတွေမှာတခြားကလေးတွေလောက်ချိန်ကြကြမလုပ်ကြတာကိုတွေ့ရတယ်တဲ့
စင်ကာပူကအသက်9နှစ်အောက်ကလေးတွေရဲ့ screen time ကရေပူရတစ်နေ့ကို2နာရီခွဲလောက်ရှိကြတာတဲ့အဲ့ဒီ2နာရီခွဲလောက်မှာ TV ကြည့်ကြတဲ့အချိန်ကအများဆုံးပဲနောက်လက်ကင်ဖုန်းတို့ tablet computer တို့လိုမျိုးကိုယ်ပေါ်မှာကင်လို့ရတဲ့ပစ္စည်းတွေပေါ်မှာကြည့်ကြတာကလည်းအဲ့ဒီ2နာရီခွဲရဲ့3ပုံတမုံလောက်ရှိတယ်တဲ့ screen time ကြည့်တာ2နာရီမပြည့်တဲ့ကလေးကနည်းနည်းလေးရှိတာကိုပဲတွေ့ရတယ်တဲ့
ကလေးတွေရဲ့ကျမရေးနဲ့ screen time ဆက်ဆက်နေတယ်ဆိုတော့ကိုသူတို့ရဲ့အခုလေးလာမှုကထပ်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့လေးလာအစီရင်ခံစာရေးခဲ့တဲ့စင်ကာပူအမျိုးသားတက်ကတူကသူတည်တည်ဘွန်ဂျီချန်းကပြောထားတယ်လေကလေးငယ်တွေကို screen time short ချရမယ်ဆိုတာထပ်ပြီးတော့တက်တည်ပြလိုက်တာလို့ထုတ်ပြန်ချက်ထဲမှာပြောပြီးတော့ TV တို့ smartphone တို့ဒီ tablet computer တို့ကိုအချိန်ကြာကြာကြည့်တဲ့အတွက်သူတို့ရဲ့ကိုယ်လက်လှုပ်ရှားမှုဘိုင်းပေါ်မှာရေရှည်တက်ရောက်မှုဘယ်လောက်ရှိလဲဆိုတာနောက်ထပ်လေးလာဖို့ကိုလည်းအကြံပြုတယ်မဆီမမော
သူတို့ရဲ့လေးလာမှုကစင်ကာပူကကလေးတွေကိုလေးလာခဲ့တာဆိုတော့အမေရိကန်အပါအဝင်ဒီအနောက်နိုင်ငံတွေကကလေးတွေနေတော့ကွာကောင်းကွာနိုင်ပါတယ်ဒါပေမဲ့အမေရိကန်ကကလေးတွေရဲ့ screen time ကလည်းအဲ့ဒီထက်တော့နည်းမယ်မထင်ဘူးရှင
်ကျွမ်းကျင်သူတချို့ကတော့စင်ကာပူသူတေသီတွေရဲ့လေးလာမှုထဲမှာ screen time ကြောင့်ကိုယ်လက်လှူရှားမှုနည်းတဲ့ဆိုတာဓာတ်ရိုက်ဘယ်လိုပတ်သက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းဆက်ဆက်ပြမထားဘူးလို့လည်းထောက်ပြကြတာတွေ့ရပါတယ်
TV တို့ဖုန်းတို့ computer တို့ပေါ်မှာအကြာကြီးအချိန်ဖြုန်းရင်အိတ်တဲ့အချိန်ပြည့်အောင်မအိတ်တာတို့အဝလွန်တာတို့ဖြစ်တဲ့ဆိုတာကိုလက်ရှိရှိနေပြီးသားလေ့လာမှုတွေမှာလည်းတွေ့ထားပြီးသားပါဒါပေမဲ့အဲ့ဒီလေ့လာမှုတွေကတခြားကျောင်းနေတဲ့အရွယ်နဲ့ဆယ်ကျော်သက်ကလေးတွေကိုအာရုံစိုက်လုပ်ထားတဲ့လေ့လာမှုတွေဖြစ်နေတယ်အခုလိုမျိုး9နှစ်အောက်ကလေးတွေကိုအဓိကထားလုပ်တဲ့လေ့လာမှုမဟုတ်ဘူးရှင
် American John Hopkins တက္ကသိုလ်ကအများပြည်သူကျန်းမာရေးဆိုင်ရာပမောက္ခတယောက်ကတော့ကလင်းငယ်ရီစကရင်တိုင်းအချိန်များလို့ရေရှည်တက်ရောက်မှုတွေရှိတယ်ဆိုတာအတိအကျမပြောနိုင်သေးပါဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဆိုးကျိုးတွေရှိလာနိုင်တယ်ဆိုတာကိုတော့သိလာရပါတယ်တဲ့
။စကရင်တိုင်းအချိန်လျှော့လို့ကလေးတွေရဲ့ကျန်းမာရေးတိုးတက်နိုင်တယ်ဆိုတာတက်တည်ပြဖို့လိုသေးတယ်လို့ကလေးဆရာဝန်တွေကလည်းပြောပါတယ်။ဒါပေမဲ့ကလင်းငယ်ရီတောက်လျှောက်ဖွံ့ဖြိုးတဲ့အရွယ်မှာကျန်းမာရေးနဲ့ညီညွတ်တဲ့အပြုအမူတွေလုပ်ဖို့လေ့ကျင့်ပေးဖို့လိုတယ်ဆိုတာကိုတော့သူတို့ကပြောကြပါတယ
်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ American ကလေးဆရာဝန်များဆိုင်ရာအဖွဲ့ကတော့တစ်နှစ်ကနေပြီးတော့သုံးနှစ်အရွယ်ကလေးတွေကိုတစ်နှစ်တစ်နာရီလောက်ပဲ screen time ပေးတယ်လို့အကြံပြုထားတယ်မဟုတ်လားဗျ
2019ခုနှစ်ဧပြီလတုန်းက WHO ကထုတ်ပြန်တဲ့အကြံပြုချက်မှာဆိုရင်တစ်နှစ်အောက်ကလေးတွေဆိုလို့ရှိရင် electronic screen တွေလုံးဝပေးမကြည့်သင့်ဘူးတဲ့အသက်နှစ်နှစ်ကနေ၄နှစ်ကြာကလေးတွေကိုတော့တစ်နှစ်တစ်နာရီထက်ကြာအောင်လို့ screen time မပေးသင့်ဘူးလို့လမ်းညွှန်ချက်ထဲမှာပြောထားတယ်ကိုသားညွန်ဦးရ9နှစ်အောက်ကလေးတွေကိုတစ်နှစ်တစ်နှစ် TV တွေ computer တွေအကြာကြီးပေးမကြည့်ပဲ screen time ကိုနည်းနည်းပဲခွင့်ပြုရင်အရွယ်ရောက်လာတဲ့အခါမှာပို့ပြီးတော့ကျန်းမာတဲ့ကလေးတွေဖြစ်လာတယ်လို့ WHO ကပြောထားတယ်ရှင်
။ဒါပေမဲ့လည်းခုလိုမျိုးသူတို့က screen time short ရုံနဲ့မလုံလောက်ဘူး။ကျန်းမာရေးနဲ့ညီညွတ်တဲ့အလေးထားတွေရှိအောင်လို့ကိုယ်လက်လှူရှာမှုပို့လို့ရမယ်။အချိန်မှန်မှန်အိပ်ရမယ်လို့လည်းအကြံပြုပါရတယ်။ဒါတော့မှအရွယ်ရောက်တဲ့အခါမှာအဝလွန်တာမျိုးယောဂဝင်တာမျိုးတွေမဖြစ်မှလို့ WHO ရဲ့အကြံပြုချက်မှာပြောထားတယ်မဆွေမမော်ရဲ့။
ကလေးတွေဖွံ့ဖြိုးစားအရွယ်မှာဒီကျန်းမာရေးနဲ့ညီညွတ်အောင်လို့နေထိုင်လို့ရှိရင်ကျန်းမာရေးကောင်းအောင်အထောက်အကူဖြစ်တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကကြေညာချက်ထဲမှာပြောထားတယ်မလားရှင်တခုရှိတာက TV တို့ကွန်ပျူတာတို့တက်ဘလက်ကွန်ပျူတာတို့လက်ကင်ဖုန်းတို့သုံးတာဂိမ်းကစားတာတွေကကလေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုနဲ့ကျန်းမာရေးတစ်ခုလုံးအပေါ်ရေရိုရေရှည်တက်ရောက်မှုဘလောက်ရှိသလဲဆိုတာနဲ့ပတ်သက်တဲ့အချက်အလက်တွေကတော့တော်တော်လေးနည်းနေသေးတယ်ကိုသားညုံဦးရဲ့
ကလေးဆရာဝန်များဆိုင်ရာစီးသိပ်ပံကထုတ်ပြန်ထားတဲ့အကြံပြုချက်ကတော့တစ်နှစ်ခွဲအောင်ကလေးတွေကိုဆွေမျိုးတွေနဲ့ဗီဒီယိုချက်တင်းလုပ်တာကလွယ်လို့လုံးဝ screen time ပဲပေးသင့်မှုတဲ့တစ်နှစ်ခွဲကနေပြီးတော့နှစ်နှစ်ကြာကလေးငယ်တွေကိုလည်းသူတို့ရွယ်အတွက်ရည်ရွယ်တဲ့ပညာပီးအစီအစဉ်ကောင်းလေးကိုပဲပြသင့်တယ်တဲ့အဲ့လိုမျိုးပြသတဲ့အချိန်မှာလဲမိဘတွေအထင်းတွေကအတူကြည့်ပြီးတော့အစီအစဉ်ထဲမှာသင်တာတွေကိုလိုက်လုပ်ဖို့အကြံပြုတယ်နောက်နှစ်နှစ်ကနေပြီးတော့၅နှစ်ကြာကလေးတွေကိုတော့တစ်နှစ်ကိုတစ်နာရီလောက်ပဲမိဘတွေကြည့်စေချင်တဲ့ပညာပီးအစီအစဉ်တွေကိုပြသင့်ပါတယ်တဲ့
ဟုတ်တယ်ရှင်ဒီနီးပညာတွေတိုးတက်နေတဲ့ခင်မှာကလေးကစားစရာတွေက digital နီးပညာနဲ့ပေါင်းပြီးတော့ကစားရတာမျိုးတွေဖြစ်လာပြီဆိုတော့ screen time ကိုလုံးဝမပေးဖို့ဆိုတာမိဘတွေအတွက်ကလည်းခက်လာတယ်လေ။နောက်ကလေးအသက်အရွယ်ပေါ်လိုက်ပြီးတော့မှခန္ဓာကိုယ်ကျန်းမာအောင်အုံနောက်ဖွံ့ဖြိုးအောင်ရုပ်သံအစီအစဉ်တွေကလည်းရှိလာတော့မိဘတွေကလည်းပြကျင်ကြတယ်ရှင်။တခုရှိတာကတော့ကလေးငယ်လေးတွေကိုထိမ့်ရတက်တာအောင်လို့ TV ဖွင့်ပြထားတာမျိုးဖုန်းပေးသုံးထားတာမျိုးတွေတော့မလုပ်သင့်ဘူးပေါ့။
အဲ့ဒါကြောင့်လည်းပဲပြရဲဆိုရင်တော့မှအကန့်အသတ်နဲ့ပြဖို့ကြွညင်သူတွေကအကြံပြုတာပေါ့ဗျာဒီမွေးစားကနေပြီးတော့9နှစ်အရွယ်အထိကလေးတွေကို TV တွေဖုန်းတွေပေးကြည့်မဲ့စာဖတ်ပြတာကအုံနောက်ဖွံ့ဖြိုးမှုအတွက်အများကြီးအထောက်အကူဖြစ်တယ်ဆိုတဲ့လ ీల တွေ့ရှိချက်တွေလည်းရှိတော့တက်နိုင်လို့ရှိရင်စာဖတ်ပြတဲ့အချိန်ကိုများများပို့ပြီးတာတော့အကောင်းဆုံးပေါ့ဗျာ
9နှစ်အထိအုံနောက်ဖွံ့ဖြိုးမှုကတိတ်မြန်တော့အဲ့ဒီအချိန်မှာသူတို့ရဲ့အုံနောက်လှုံ့ဆော်တုံ့ပြန်မှုပိုများလေကျောင်းနေတဲ့အရွယ်ရောက်လို့ရှိရင်အကျိုးပိုများလေလို့ကလေးဆရာဝန်တွေကပြောထားကြပါတယ်။တစ်ချိန်တည်းမှာပဲဒီ3နှစ်အရွယ်လောက်ကစပြီးတော့ကလေးငယ်တွေဟာ electronic ပစ္စည်းတွေ digital နည်းပညာတွေနဲ့ချိတ်ဆက်ထားတဲ့ကစားစရာတွေကိုကြိုက်ကြတယ်လို့ဈေးကွက်လေ့လာမှုတွေမှာလည်းတွေ့ထားတော့ကလေးတွေရဲ့အသိဉာဏ်ပိုင်းခန္ဓာကိုယ်ပိုင်းဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တဲ့ digital ကစားစရာတွေသင်ထောက်ကူပစ္စည်းတွေကိုမိဘအုပ်ထိန်းသူတွေကရွေးချယ်ပေးတဲ့နယ်ထင်ပါတယ်ရှင
်မဆုမျက်မွန်တင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်ကြာတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပါ
ကျွန်းနိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့အဆိုးဆုံးအခြေအနေကိုကြော်ပြီးလို့ပြောဖို့အချိန်ဆောသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဘဝဒလွေးချိုကပြောလိုက်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းကျွန်းနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တင်ငင်စပြုလာရင်မဲ့သတိရှိရှိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းဒလွေးချိုကြီးကပြောဆိုလိုက်တာပါ။ COVID-19 လို့တရားဝင်အမည်ပေးထားတဲ့ဗိုင်းရပ်စ်ပိုးကြောင့်ကျွန်းနိုင်ငံမှာသေဆုံးသူအရေအတွက်ဟာဂျနီဗာဆန္ဒချိန်ဗိုလ်ထူးနေမယ့်ပိုင်းအထိ1114ယောက်ရှိခဲ့ပြီးကူးစက်သူ4,430ထိရှိခဲ့တယ်လို့ကျွန်းနိုင်ငံပြည်ပကနိုင်ငံပေါင်း24နိုင်ငံမှာသေဆုံးသူ2နဲ့ကူးစက်သူ442ယောက်ရှိတဲ့ကြောင်းလည်းပြောဆိုထားပါတယ်။တရုတ်သမ္မတရှီချင်းပင်ကတော့အာနာယကွန်မြူနတီပါတီခေါင်းဆောင်တွေကိုဗိုလ်ထူးတွေကပဲဆင့်ခေါ်ပြီးကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ရေးကိစ္စဆက်လက်ဆောင်ရွက်ဖို့ပြောဆိုလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်အားနည်းလာတဲ့တိုင်းပြည်စီးပွားရေးပြန်လည်ဥမော်လာဖို့နည်းလမ်းတွေကိုလည်းထုတ်ဖော်ပြောဆိုထားကြတာပါ။နိုဝင်ဘာလနဲ့ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြည့်ချိုးပတ်နေတဲ့ကိုဇယ်ရီယာကတခါနောက်ထပ်ပါတီတွေရွေးကောက်ပွဲတွေကျင်းပမဲ့နီဗာဒါပြည်နယ်နဲ့တောင်ကယ်လိုနားပြည်နယ်တွေကိုအာရုံစိုက်လာနေကြပါပြီ။လူမှုကွန်ရက်တွေပေါ်မှာမယိုးသားတဲ့လူရက်တွေအတွက်မြန်မာနိုင်ငံပါဝင်နိုင်ငံတချို့ကအကောင့်တွေကိုပိတ်လိုက်တဲ့အကြောင်း Facebook ကကြေညာလိုက်ပါတယ်။မြန်မာနိုင်ငံတွေကအွန်လိုင်းသုံးသူတွေကိုပိတ်မှတ်ထားပြီးမြန်မာနဲ့ဗီယက်နမ်နိုင်ငံတွေမှာအခြေစိုက်ထားတဲ့အကောင့်အထုတွေကနေကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းလဲဗိုလ်ထူးနေက Facebook ရဲ့လုံခြုံမှုမူဝါဒဆိုင်ရာအကြီးအကဲနသနီယယ်ကလချာကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာဖြစ်ပါတယ်။ဖော်ထုတ်တွေ့ရှိတဲ့အကောင့်တွေကိုအရေးယူခဲ့တယ်ဆိုပြီးတော့လဲ Facebook ကြေညာချက်ကဖော်ပြခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Darius Smith ပါရှင်ကြာတာပရိသတ်နေနဲ့ခေ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.